Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2015ခုနှစ်မေလ4ရက်တနင်္လာနေ့ညပိုင်း VOA American အသံရဲ့မြန်မာပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီအထိလှိုင်းဒိုမီတာ24 25 32 51နဲ့လှိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညအစီအစဉ်မှုကကျမစုမမရှင်
ကျမဧသနာချပါရှင်။ကင်ညာနိုင်ငံနိုင်ရိုဘီမြို့မှာ1998ခုနှစ်ကဖြစ်ပွားခဲ့တဲ့အမေရိကန်တန်ယုံဘုံးပေါက်ခွဲမှုနဲ့အခုတလောဇက်တိုက်ဖြစ်နေတဲ့တိုက်ခိုက်မှုတွေမှာထိခိုက်သေးချေရတဲ့သူတွေအတွက်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးကရန်သူပန်းကိုချပါပါတယ်။အမေရိကန်ပြည်အောင်စုတက်ဆက်ပြည်နယ်မှာတမန်တော်မိုဟာမက်နဲ့ပတ်သက်လို့ရေးဆွဲတဲ့ကာတွန်းပြိုင်ပွဲကျင်းပတဲ့နေရာအပြင်ဘက်မှာပြစ်ခတ်မှုဖြစ်ပွားတဲ့အမျိုးသားနှစ်ဦးရဲ့နေအိမ်တိုက်ခိုက်တွေကိုအာဏာပိုင်တွေရှာဖွေနေကြပါတယ်ရှင်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုဒီညပိုင်းပြောပြပေးဖို့ရှိပါတယ်မက်ဆူမွန်ရေ
ဟုတ်ကဲ့ပါရှင်ဒီညပိုင်းအတွက်တင်ဆက်ပေးမယ့်သတင်းထူးတွေထဲမှာဆိုရင်တော့အမေရိကန်ပြည်ထောင်စုကဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအထူးတန်မတ်ကြီးရဲ့မြန်မာနိုင်ငံခီးစဉ်သတင်းကိုတင်ဆက်ပေးဖို့ရှိတယ်လို့တနိုင်ငံလုံးအပြစ်ခတ်ရစဲရေးစာချုပ်မူကြမ်းလက်မှတ်ထိုးဖို့တိုင်းရင်းသားညီလာခံကနေထွက်ပေါ်လာတဲ့သတင်းကိုနိုင်ငံတော်ဘက်ကနေပြီးတော့စောင့်မျှော်နေပါတယ်လို့ဦးသိန်းစိန်ကပြောဆိုလိုက်ချိန်မှာပဲတိုင်းရင်းသားညီလာခံမှာရောဘာတွေများဆွေးနွေးနေကြပါသလဲ
ပဲဒီဘောပြန်ဆင်းရေးပါတယ်ဒီနိုင်ငံရေးရှင်နေဘွဲတွေကိုဘယ်လိုဆက်လက်ပါဝင်သွားမလဲဆိုတာပါမယ်ဒီတွေငင်းကြမ်းရေးဘယ်လိုတူဆောက်ကြမလဲဆိုတာပါ
နောက်ပိုင်းမှာဒီသတင်းကိုအပြည့်အစုံနားဆင်ရဖို့ရှိပါတယ်ရှင်အပတ်စဉ်ထုတ်လွှင့်ပေးနေကြစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာနဲ့အတူသူယုံကြည်ရအစီအစဉ်တွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုရင်ဆုံးကတော့နောက်ဆုံးရထားတဲ့သတင်းတွေကိုမအေးတနာကျော်နဲ့ကိုရန်နိုင်တို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်
ကင်ညာနိုင်ငံနိုင်ရိုဘီမြို့မှာ1998ခုနှစ်ကဖြစ်ပွားခဲ့တဲ့အမေရိကန်တန်ယုံဘုံးပေါက်ခွဲမှုနဲ့အခုတလောဇက်တိုက်ဖြစ်နေတဲ့တိုက်ခိုက်မှုတွေမှာထိခိုက်သေးချေခဲ့ရတဲ့သူတွေအတွက်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကလွမ်းသူပန်းကိုချသွားပြီးတော့အကြမ်းဖက်မှုတိုက်ဖျက်ရေးမှာအမေရိကန်ကကင်ညာဘက်ကနေဆက်ပြီးတော့ထောက်ခံသွားမယ်လို့ဒီကနေ့တင်းနှင်းလာနေမှာပဲကတိပြုသွားပါတယ်တန်ယုံတိုက်ခိုက်မှုဖြစ်ပွားတဲ့နေရာမှာကျင်းပတဲ့အောက်မေ့ပွဲအခမ်းအနားမှာမစ္စတာကယ်ရီကလွမ်းသူပန်းကိုချပြီးတော့လူတွေကိုအကြောက်တရားနဲ့ခွဲခြားမှုတွေလုပ်ဖို့အကြမ်းဖက်သမားတွေရဲ့ကြိုးပမ်းမှုဟာအမြဲတမ်းရှုံးနေသွားမှာဖြစ်ပါတယ်။အနာဂတ်ကိုသူတို့မပိုင်ပါဘူးလို့မစ္စတာကယ်ရီကပြောသွားပါတယ်။သူတို့ကအဆောက်အုံတွေကိုတော့ဖျက်ဆီးနိုင်တာမှန်ပါတယ်။အပြစ်ကင်းတဲ့လူတို့ကိုဒုက္ခဆင်းရဲမျိုးစုံပေးနိုင်တာလည်းဟုတ်ပါတယ်။ဒါပေမဲ့တန်မိုးရှိတဲ့ဘဝရဲ့အတိတ်ပဲကိုတော့မဆောင်ကျဉ်းပေးနိုင်ပါဘူးလို့မစ္စတာကယ်ရီကပြောသွားပါတယ်။မစ္စတာကယ်ရီဟာဒီကနေ့မှာပဲကင်ညာသမ္မတဦးဟူရူကင်ညာတာနဲ့တွေ့ဆုံပြီးတော့အင်ဒီဂျင်ဆိုမာလီယာနိုင်ငံမှာအခြေစိုက်တဲ့အယ်ရှာဘတ်စစ်သေးကြွအဖွဲ့ရဲ့အနေကိုဘလို့ပို့ပြီးတော့ထိထိရောက်ရောက်ဖြည့်ရှင်းနိုင်မလဲဆိုတဲ့နည်းလမ်းတွေကိုဆွေးနွေးခဲ့ကြပါရရှင်
လာမယ့်2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဝင်ရောက်ယှဉ်ပြိုင်နိုင်ဖို့လူသိများထင်ရှားတဲ့ Republican ကိုယ်စားလှယ်3ဦးဒီတစ်ပတ်ထဲမှာထွက်လာပါတယ် Republican Party ရဲ့သမ္မတကိုယ်စားလှယ်လောင်းဖြစ်ယှဉ်ပြိုင်မှုမှာပါဝင်သွားဖို့ရှိတယ်လို့ Ben Carson ကတင်းငွေနေနေကတွေ့ဆုံမေးမြန်းခန်းတစ်ခုမှာပြောခဲ့ပါတယ်ဒါပေမဲ့လည်းအခုတင်းလာနေ Detroit မှာလုပ်မဲ့အခမ်းအနားတစ်ခုမှာတရားဝင်ကြေညာမှာဖြစ်ပါတယ် Ben Carson ဟာလွန်ခဲ့တဲ့နှစ်နှစ်တုန်းကသမ္မတ Obama ရဲ့ကျန်းမာရေးစောင့်ရှောက်မှုအစီအစဉ်အပေါ်ဝေဖန်မိန့်ခွန်းပြောကြားခဲ့တာကြောင့်တော်လေးလူသိများထင်ရှားလာတာပါဒါပေမဲ့လည်းကျမရဲ့စီစဉ်ကိုကြေကျွန်စနစ်နဲ့အလားတူတယ်ဆိုပြီးခိုင်းနိုင်ပြောဆိုခဲ့တဲ့အတွက်ဝေဖန်ခံခဲ့ရသလိုလိန်တူချင်းဆက်ဆံမှုအပေါ်မှတ်ချက်စကားကြောင့်လည်းဝေဖန်ခံရမှုတွေရှိခဲ့ပါတယ် Hewlett Packard ရဲ့အမှုဆောင်ရာရှိချုပ်ဟောင်းဖြစ်တဲ့ Carly Fiorina ဟာလည်း Republican ကိုယ်စားလှယ်လောင်းအဖြစ်ဝင်ရောက်ယှဉ်ပြိုင်မယ်ဆိုတာကိုအခုတင်းလာနေမှာကြေညာဖို့ရှိပါတယ် Republican အထက်လွှတ်တော်အမတ်John McCain 2008ခုနှစ်တုန်းကသမ္မတရွေးကောက်ပွဲဝင်ရောက်စဉ်မှာသူမဟာ John McCain ရဲ့စီးပွားရေးအကြံပေးလုပ်ခဲ့မှုတဲ့နိုင်ငံရေးအတွေ့အကြုံရှိပါတယ်။ဒါပြင်2010ခုနှစ်မှာအထက်လွှတ်တော်အမတ်ဖြစ်ဝင်ရောက်ရှင်ပြိုင်ဖို့ကြိုးပမ်းခဲ့ပေမဲ့မဖြစ်ခဲ့ပါဘူး။ Republican ကိုယ်စားလှယ်လောင်းဖြစ်ဝင်ရောက်ရှင်ပြိုင်ဖို့အင်္ဂါနေ့မှာကြေညာဖို့ရှိတဲ့သူနောက်တစ်ဦးကတော့ Arkansas ပြည်နယ်အုပ်ချုပ်ရေးမှူးဟောင်း Mike Huckabee ပဲဖြစ်ပါတယ်ခင်ဗျာ။
American ပြည်အောင်စု Texas ပြည်နယ်မှာတမန်တော်မိုဟာမက်နဲ့ပတ်သက်တဲ့ရေးဆွဲတဲ့ကာတွန်းပြိုင်ပွဲကျင်းပရာနေရာအပြင်ဘက်မှာတင်းငွေရည်နဲ့နှောင်းပိုင်းကရဲတို့ရဲ့အဆိုကြောင်းလုံချုံရေးကိုတနက်နေ့စတင်ပစ်ခတ်တယ်လို့ဆွဆွဲခံရပြီးတော့ရဲကပစ်သက်လိုက်တဲ့အမျိုးသားနှစ်ဦးရဲ့နေအိမ်တိုက်ခန်းတွေကို American အာဏာပိုင်တွေဝင်ရောက်ရှာဖွေနေကြပါတယ်Texas ပြည်နယ်ရဲ့မြို့တော် Dallas မြို့အပြင်လေးကဂါလန်မြို့မှာဖြစ်ပွားတဲ့ပစ်ခတ်မှုအတွင်းဒဏ်ရာရသွားတဲ့လုံခြုံရေးအရာရှိကိုတော့စေယုံကနာတင်ခဲ့ရပြီးတော့အခုတော့ပြန်ဆင်းသွားပါပြီ။တနက်သမားတွေရဲ့ကားမှာဘုံးရှိနေနိုင်မလားဆိုပြီးတော့လဲတာဝန်ရှိသူတွေရှာဖွေခဲ့ကြပါသေး အရီဇိုနာပြည်နယ်ကအဲ့ဒီအမျိုးသားနှစ်ဦးရဲ့အမိကိုတော့တာဝန်ရှိသူတွေထုတ်ဖော်မပြောသေးပေမဲ့လည်းသတင်းတွေထဲမှာတော့အဲ့ဒီတဲကတဦးဟာအယ်ဒန်ဆင်ဆန်ဖြစ်တယ်လို့ဖော်ပြနေပါတယ်American လွတ်လပ်မှုအကာအကွယ်ပေးရေးအစာပြိုးလုံဆောင်မှုအဖွဲ့ကစီစဉ်ကျင်းပတဲ့ကာတွန်းပြိုင်ပွဲမှာအနိုင်ရသူကိုစုစည်းဒေါ်လာ1000ချီးမြှင့်ပါပါလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့အစ္စလာမ်အစွန်းရောက်တွေရဲ့အကြမ်းဖက်ခြမ်းခြောက်မှုတွေကို American တို့စိုးကြောက်မှာမဟုတ်ဘူးဆိုတာကိုစားပြုတယ်ဆိုတဲ့ဒီပြိုင်ပွဲမှာကာတွန်း350ကျော်ဝင်ရောက်ရှင်ပြိုင်ထားတယ်လို့သူတို့အဖွဲ့ရဲ့ website မှာပြောထားပါတယ်နေရရွှေပြောင်းလာတဲ့မွတ်စလင်တွေကိုအမေရိကန်ပြည်အောင်စုကလက်မခံသင့်ဘူးလို့အရင်တစ်ခါကပဲပြောထားတဲ့အစ္စလမ်ဘာသာကိုဝေဖန်သူ Dutch နိုင်ငံရေးသမား Hate Velder ကအဲ့ဒီအခမ်းအနားမှာအဖွင့်အမိန့်ကိုပြောတာပါတမန်တော်မိုဟာမက်နဲ့ပတ်သက်ပြီးတော့ကာတွန်းရေးဆွဲတာဟာအစ္စလမ်ဘာသာကိုစော်ကားမှုဖြစ်နေမွတ်စလင်အများအပြားကယူဆထားပါတယ်ရှင်
အမေရိကန်နိုင်ငံဘော်တီမိုးမြို့မှာညမထွက်ရမင်းကိုမြို့တော်ကပြန်လဲရုပ်သိမ်းပြီးတဲ့နောက်ဘော်တီမိုးမြို့ရဲ့မြို့တော်ခန်းမရှိမှာလူပေါင်းရာနဲ့ချီစုဝေးပြီးတော့ငင်းညမ်းစွာဆန္ဒပြခဲ့ကြပါတယ်ဘော်တီမိုးမြို့တော်ဝန်စတက်ဖနီဘလိတ်ကသူမအနေနဲ့ညမထွက်ရမင်းကိုလိုအပ်တာထက်ပိုပြီးမထုတ်ပြန်ထားခြင်းဘူးလို့ပြောပါတယ်အမေရိကန်လူထုလွတ်လပ်မှုသမဂ္ဂနဲ့စီးပွားရေးလုပ်ငန်းရှင်တွေအထူးသဖြင့်စားသောက်ဆိုင်ပိုင်ရှင်တွေကတော့ညမထွက်ရအမိန့်အပေါ်မှာဝေဖန်ခဲ့ကြတာပါမြို့တော်ဝန်ကညမထွက်ရအမိန့်ကိုရုပ်သိမ်းကြောင်းကြီးညာပြီးတိတ်မကြခင်မှာပဲတခြားပြည်နယ်တွေကနေခေါ်ထားတဲ့စစ်သားနဲ့ရဲ4000ကျော်လဲဘော်တီမိုးမြို့ကနေစတင်ပြန်လဲထွက်ခွာနေပြီလို့မေရီလန်းပြည်နယ်အုပ်ချုပ်ရေးမှူးလဲရီဟိုဂန်ကပြောပါတယ်ပုံမှန်ချင်းတွေကိုပြန်ရောက်ဖို့အတွက်အချိန်နည်းနည်းတော့စောင့်အောင်ပါပါဒါပေမဲ့ညမထွက်ရအမိန့်ကိုပြန်ရုပ်သိမ်းလိုက်တာတော့ကောင်းတယ်လို့ကျွန်တော်ထင်ပါတယ်မြို့ထဲမှာတည်ငြိမ်အေးချမ်းပြီးတော့အန္တရာယ်မရှိတော့ပါဘူးဆိုပြီးတော့လဲပြည်နယ်အုပ်ချုပ်ရေးမှူးကပြောပါတယ်ခင်ဗျာ
VOA American အသံညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကနေနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်။နီပေါ်နိုင်ငံမှာပြင်းထန်တဲ့ငရင်ကြီးလှုပ်ခဲ့ပြီးတော့သတင်းတစ်ပတ်ကျော်ကြာပြီးတဲ့အချိန်မှာအသက်100နှစ်အရွယ်အဖိုးအိုတယောက်အပါအဝင်နောက်ထပ်လူ4ယောက်ကိုအပြည့်စီးပုံတွေထဲကနေပြီးတော့ကယ်ဆယ်ရေးလုပ်သားတွေပြန်ပြောင်းကယ်တင်နိုင်ခဲ့ပါတယ်။ကက်စမန်နူးမြို့တော်အနောက်မြောက်ဘက်မိုင်50အကွာလောက်မှာအဲ့ဒီအသက်100နှစ်အဖိုးအိုကိုကယ်ဆယ်နိုင်ခဲ့တာဖြစ်ပြီးတော့နောက်ထပ်လူ3ဦးကိုတော့ကက်စမန်နူးမြို့အရှေ့မြောက်ဘက်အပြိုပြက်ပုံအောင်ထဲကနေဆွဲထုတ်ကယ်တင်နိုင်ခဲ့တယ်လို့ကပြောပါတယ်အမေရိကန်လေရင်တင်သင်္ဘောတွေကုညီကယ်ဆယ်ရေးပစ္စည်းကရိယာကြီးတွေနဲ့လေကြောင်းထိန်းချုပ်ရေးအရာရှိတွေနီပေါနိုင်ငံကိုတင်းနှင်းတွေနေ့ကရောက်ရှိလာခဲ့ပါတယ်နီပေါနိုင်ငံရဲ့တခုရေးသောနိုင်ငံတကာလေဆိပ်ဖြစ်တဲ့ကက်သမန်ဒူးလေဆိပ်မှာစုပြုံရောက်ရှိနေတဲ့ကုညီကယ်ဆယ်ရေးပစ္စည်းတွေပုံနေတာကိုစီမံခန့်ခွဲရမှာသူတို့ကအကူအညီပေးသွားမှာပါပြည်အား9.8%ရှိတဲ့ငရင်လှုပ်ခဲ့ပြီးတဲ့ပြီးခဲ့တဲ့စနေနေ့ကဆက်လို့နီပေါနိုင်ငံကိုရောက်ရှိလာတဲ့အကူအညီပစ္စည်းတွေဖြန့်ဝေရမှာအခက်အခဲတွေကြုံနေရပါတယ်ကက်စမန်နူးမြို့တော်မှာစီးပွားရေးလုပ်ငန်းတချို့ပြန်ပြီးတော့စတင်လုပ်ကိုင်လာနေပြီးတော့ဒေသခံတချို့လည်းယာယီတဲအိမ်တွေကိုတင်ပြီးတော့နေအိမ်တွေကိုပြန်နေတာကြောင့်အခြေအနေကတော့ပုံမှန်အနေထားကိုတဖြည်းဖြည်းပြန်လဲရောက်ရှိနေပါတယ်။ဒါမဲ့လည်းလူသေးတွေစီကနေထွက်တဲ့အနံ့အဆိုးတွေကြောင့်အိမ်ပြန်ဖို့တုံ့ဆိုင်နေကြတဲ့ဒေသခံတွေလည်းရှိနေဆဲဖြစ်ပါတယ်ရှင်
။တရုတ်သမ္မတရှီဂျင်ပင်နဲ့ထိုင်ဝမ်ရဲ့အာဏာရအမျိုးသားရေးပါတီခေါင်းဆောင်အရစ်ချူတို့ဟာထိုင်ဝမ်ရေးလက်ကျားတစ်ဖက်နဲ့တစ်ဖက်ဆက်ဆံရေးဆက်လက်ဖြစ်ပေါ်တိုးတက်နေတဲ့အခြေအနေတွေကိုဆွေးနွေးဖို့အတွက်တွေ့ဆုံခဲ့ကြပါတယ်ဒေသတွေမှာငြိမ်းချမ်းမှုရှိစေဖို့နဲ့သဘာဝပတ်ဝန်းကျင်နဲ့စီးပွားရေးကိစ္စရပ်တွေမှာပူးပေါင်းဆောင်ရွက်မှုတွေရှိလာစေဖို့အတွက်ထိုင်ဝမ်နဲ့တရုတ်နိုင်ငံတို့ဆက်ပြီးလှုပ်သွားနိုင်ဖို့မျှော်လင့်တယ်လို့ဘေကျင်းမြို့ကတန်းလာနေတွေ့ဆုံဆွေးနွေးမှုတွေမလုပ်ခင်မစ္စတာချူးကပြောသွားပါတယ်ရှင်းနေကြရင်ထိုင်ဝမ်သမ္မတလောင်းဖြစ်လာနိုင်ဖို့ရှိတဲ့ချူးဟာထိုင်ဝမ်ပါဝင်တရုတ်နဲ့အိန္ဒိယနိုင်ငံတွေဖြစ်တဲ့ဖိလစ်ပိုင်နဲ့ဗီယက်နမ်နိုင်ငံတွေကြားမှာနေပြည်တော်ဆိုင်မှုအငင်းပွားနေတဲ့စပရက်လီကျွန်းစုမှာတရုတ်ဘက်ကလေရင်စင်တန်နိုင်မဲ့ပြည်လမ်းကြောင်းတိဆောက်နေတဲ့ကိစ္စကိုတော့ပြောဆိုသွားခဲ့ခြင်းမရှိပါဘူး။မစ္စတာချူးဟာတနင်္ဂနွေနေ့ကတော့တရုတ်နိုင်ငံရဲ့ပေါ်ဘက်ဘူရိုအဖွဲ့ဝင်ယူဇန်ရှန်နဲ့ရှန်ဟိုင်းမြို့မှာတွေ့ဆုံခဲ့ပါတယ်ခင်ဗျာ။အာဖဂန်နစ္စတန်နိုင်ငံကရှင်းနိုင်ငံရှင်းနေချုပ်ရုံကဝန်ထမ်းတွေတင်ဆောင်လာတဲ့ဘတ်စကားတစ်စင်းကိုအသေးခံဘုံခွဲသမားတူကတိုက်ခိုက်ခဲ့တဲ့အတွက်ကဘိုးမြို့မှာတင်လာနေကနှစ်ယောက်ထပ်မံတဲ့တင်ဆောင်ပြီးတော့20ကျော်တန်ရာရသွားပါတယ်။အာဖဂန်ပြည်ထောင်စုဝန်ကြီးကဒီတိုက်ခိုက်မှုကိုပြစ်တင်ရှုတ်ချလိုက်ပြီးတော့အာဖဂန်သမ္မတတွေဟာအာဖဂန်အကြမ်းဖက်သမားတွေဟာအပြစ်မဲ့ပြီးတော့ခုခံကာကွယ်နိုင်စွမ်းမရှိတဲ့ပြည်သူတွေကိုလွန်စွာမှရက်ဆက်ရုပ်မှာပြလိုက်တာဖြစ်တယ်လို့ပြောပါတယ်။တာလီဘန်တွေကတော့ဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ပြောလိုက်ပြီးတော့အာဖဂန်ထောင်လိုင်းအဖွဲ့ဝင်တွေဒီဘတ်စကားပေါ်မှာပါတယ်လို့ပြောလိုက်ပါတယ်ခင်ဗျာ
။ Cambridge မြို့သား မင်းသားဝီလျံနဲ့ကျင်းရတော့ကိတ်တုံမကြခင်ကပဲဖွားမြင်လိုက်တဲ့သမီးတော်လေးကိုတော့ Charlotte Elizabeth Diana လို့ကမွန်တက်လိုက်ပါတယ်။အခုနောက်ဆုံးဖွားမြင်တဲ့မင်းသမီးလေးဟာမြေမာကြီး Elizabeth ရဲ့အကြီးဆုံးသားတော်အသက်66နှစ်အရွယ်အရှင်မင်းသား Charles အဲနောက်သူ့ရဲ့သားမင်းသားဝီလျံနဲ့မင်းသားဝီလျံရဲ့သားတော်အကြီး George တို့ပြီးသွားရင်ရှင်နန်းအရာရာကိုဆက်ခံရမယ့်အစိုးထားမြောက်နေရာမှာရှိသူဖြစ်ပါတယ်ရှင်။ Direct from Washington
နောက်ဆုံးရထားတဲ့သတင်းတွေကိုမဲရဲတန်နာကျော်နဲ့ကိုရန်နိုင်တို့ကကြေညာပေးခဲ့ကြတာဖြစ်ပါတယ်ရှင်။အခုတနင်္လာညအတွက်အရင်ဆုံးတင်ဆက်ပေးမယ့်သတင်းကတော့အမေရိကန်ပြည်ထောင်စုကဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအထူးတန်အမတ်ကြီးရဲ့မြန်မာနိုင်ငံခီးစဉ်ဖြစ်ပါတယ်။မြန်မာနိုင်ငံအနေနဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကာလမှာတိုးတက်မှုတွေရှိနေပေမဲ့ဘာသာရေးဆိုင်ရာမှာတော့တင်းမာမှုတွေရှိနေဆဲဖြစ်ပြီးတော့လူနည်းစုတွေကိုးကွယ်တဲ့ဘာသာတွေအနေနဲ့အခက်အခဲတွေနဲ့ကြုံတွေ့နေရတယ်လို့အမေရိကန်ပြည်ထောင်စုဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအထူးတန်မတ်ကြီးဒေးဗစ်စပါစတိန်းကမြန်မာနိုင်ငံရဲ့ခီးစဉ်မှာတုံ့သက်လိုက်ပါတယ်။ဘာသာပေါင်းစုံကတာဝန်ရှိတဲ့သူတွေနဲ့တွေ့ဆုံပြီးတော့အခြေအနေကိုလေ့လာနေတဲ့အထူးတန်မတ်ကြီးရဲ့ခီးစဉ်အကြောင်းကိုတော့လိုက်ပါသတင်းယူထားတဲ့ VOA သတင်းတော့မတ်သိန်ကီလင်းပြောပြပေးပါရှင်
။ဟုတ်ကဲ့ပါရှင်။ပြည်ပြောင်းပြောင်းလဲနေတဲ့ကာလအတွင်းမြန်မာနိုင်ငံမှာမှန်ကန်တဲ့တိုးတက်မှုတွေရှိနေပေမဲ့လူနည်းစုကိုးကွယ်တဲ့ဘာသာတွေမှာလွတ်လပ်မှုမရှိဘဲဘာသာဝင်တွေအနေနဲ့အခက်အခဲတွေကြုံတွေ့နေရတယ်လို့မြန်မာနိုင်ငံကိုရောက်ရှိနေတဲ့အမေရိကန်ပြည်ထောင်စုဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအထူးသံအမတ်ကြီးဒေးဗစ်ဆက်ပတ်စတီးက VOA ကိုအခုလိုပြောဆိုလိုက်ပါတယ
် The country has made some real progress towards democracy but
မြန်မာနိုင်ငံရဲ့ဒီမိုကရေစီကူးပြောင်းတဲ့ခီးမှာတိုးတက်မှုတွေရှိနေပေမဲ့ဘာသာရေးလွတ်လပ်မှုအပိုင်းမှာတော့ဘာသာရေးတင်းမာမှုတွေလူနည်းစုကိုးကွယ်တဲ့ဘာသာတွေအနေနဲ့တူညီတဲ့အခွင့်အရေးမရတာတွေစတဲ့အခြေအနေတွေပေါ်မှာစိုးရိမ်စရာတွေရှိပါတယ်နိုင်ငံတွင်းမှာဖျားချောင်းဆောက်ခွင့်မပြုတဲ့တားမြစ်ချက်မျိုးတွေရှိနေတယ်လို့လူမှုရေးတင်းမာမှုတွေလည်းရှိနေပါတယ်ဒါ့အပြင်လူနည်းစုဘာသာဝင်တွေနေထိုင်ရာနေရာတွေကိုလည်းဝင်ရောက်တိုက်ခတ်တာမျိုးတွေလည်းရှိနေပါတယ်
အထူးတမတ်ကြီးဟာရန်ကုန်မြို့ကိုမေလ၁ရက်နေ့ကလေးကရောက်ရှိနေပြီးဘာသာပေါင်းစုံကတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံခဲ့တာဖြစ်ပါတယ်။သူ့အနေနဲ့ဘာသာပေါင်းစုံကဘာသာဝင်တွေညီညွတ်ကြဖို့အားပေးသွားမှာဖြစ်တယ်လို့လည်းသူကဆိုပါတယ်။ဒီခီးစဉ်မှာအစိုးရအဖွဲ့ကတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံပြီးဘာသာရေးလွတ်လပ်ခွင့်အတွက်လိုအပ်ချက်တွေကိုထောက်ပြပြောဆိုသွားမယ်လို့လည်းသူကဆိုပါတယ်။
In our visit, we met with people from almost every major religious group in the country, some of whom knew each other and worked together.
ဒီကိစ္စမှာကျွန်တော်တို့အဓိကကြားတဲ့ဘာသာကြီးတွေရဲ့ခေါင်းဆောင်တွေနဲ့တွေ့ဆုံပြီးပါပြီ။အချင်းချင်းသိပြီးသားတွေပါတယ်လို့မသိတဲ့လူတွေလည်းပါပါတယ်။ဒီကိစ္စမှာတော့ကျွန်တော်ကသူတို့တွေအားလုံးကိုစူးစူးစီးစီးနဲ့ပထမဆုံးချိန်တွေ့ဆုံခွင့်ပေးလိုက်ပါတယ်။ဆိုရဖွဲ့နဲ့တွေ့ပြီးတော့လူနည်းစုဘာသာဝင်တွေလွတ်လွတ်လပ်လပ်ကိုးကွယ်နိုင်အောင်ခွဲခြားဆက်ဆံမှုတွေညှော့နှဲသွားအောင်လူနည်းစုဘာသာဝင်ဝန်ထမ်းတွေကိုလည်းအစိုးရဌာနတွေစစ်တပ်တွေထဲမှာယာရုတွေတိုးပေးဖို့ဘာသာရေးဆောက်အုံတွေဆောက်ခွင့်မပေးတဲ့တာမစ်ချက်တွေကိုရှော့ပော့စေဖို့စာရတွေကိုနှိုးဆော်သွားမှာပါတဆင့်ပြီးတဆင့်ဆောင်ရွက်မှသာနောက်ပိုင်းမှာစစ်မှန်တဲ့ပြောင်းလဲမှုတွေဖြစ်ပေါ်လာပြီးတော့ဘာသာရေးလွတ်လပ်ခွင့်တွေတိုးတက်လာမှာပါ
ပြဋ္ဌာန်းဖွင့်ရှိနေတဲ့မျိုးဆောင်ဥပဒေမူကြမ်း၄ရပ်ဖြစ်တဲ့ဘာသာကူးပြောင်းခြင်းဘာသာကြားခြင်းလက်ထပ်ထိမ်းများခြင်းတလင်တမယားစနစ်နဲ့လူဦးရေတိုးပွားနှုန်းတွေဟာလူအခွင့်အရေးကိုထိခိုက်နေတယ်လို့လည်းအထူးသံမတ်ကြီးဒေးဗစ်ဆက်ပတ်စတီးကသုံးသပ်ပါတယ်။မျိုးဆောင်ဥပဒေကိုအတည်ပြုလိုက်ခြင်းအပြင်ဒီမိုကရေစီစနစ်အားနည်းလာနိုင်ကြောင်းမြန်မာအစိုးရကိုတတိပေးသွားမယ်လို့လည်းသူကဆိုပါတယ်။
And we've tried to urge the government here to recognize that if people are shut out
လူနည်းစုဘာသာဝင်တွေအားလုံးကိုသူတို့ရဲ့ဘာသာရေးဆိုင်ရာယုံကြည်သက်ဝင်မှုတွေအတိုင်းလက်ခံဆောင်ရွက်ပေးသွားနိုင်ဖို့အစိုးရကိုကျွန်တော်တို့ဘက်ကစ조사တိုက်တွန်းနေပါတယ်ဒီမိုကရေစီစနစ်ကိုကူးပြောင်းနေတဲ့နိုင်ငံမှာလူနည်းစုဘာသာဝင်တွေအနေနဲ့သူတို့ရဲ့ဘာသာကိုလွတ်လပ်စွာကိုးကွယ်ခွင့်မရတဲ့အခါပြိပခါတွေဖြစ်လာပြီးတော့နိုင်ငံတည်ငြိမ်အေးချမ်းမှုမရှိတော့ဘဲနဲ့ဒီမိုကရေစီလည်းတပြေးပြေးအားနည်းလာပါလိမ့်မယ်။ဒါကြောင့်ကျွန်တော်တို့ကတော့အစိုးရအနေနဲ့ဒီမျိုးဆောင်ဥပဒေကိုအတိမပြုတ်ဖို့ကိုမျှော်လင့်ပါတယ်။အတိပြုတ်လိုက်မယ်ဆိုရင်လည်းအခြေခံလူအခွင့်အရေးတွေကိုတင်းတင်းကြပ်ကြပ်ကာကွယ်ထားရပါလိမ့်မယ်။ဒါမှလည်းလူနည်းစုဘာသာဝင်တွေကိုမထိခိုက်မှာပါ။
မြန်မာနိုင်ငံကိုမေလ၁ရက်နေ့ကလေးကရောက်ရှိနေတဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာတန်အမတ်ကြီးဒေးဗစ်ဆက်ပတ်စတီးဟာရန်ကုန်မြို့ရဲကဗလီခရစ်ယာန်ဖျားရှိခိုးကျောင်းနေဂျူးဖျားရှိခိုးကျောင်းနေကိုတွားရောက်ပြီးဘာသာဝင်တွေရဲ့အခြေအနေတွေကိုလေ့လာခဲ့ပါတယ်။ဒီကနေ့မေလ၄ရက်နေ့မှာတော့နေပြည်တော်မှာနိုင်ငံသားရေးဝန်ကြီးအပါအဝင်အစိုးရအဖွဲ့နဲ့တွားရောက်တွေ့ဆုံခဲ့ပြီးနောက်နေ့တွေမှာတော့မန္တလေးမြို့နဲ့ပဋိပက္ခတွေဖြစ်ပွားခဲ့တဲ့မိထီလာမြို့ကိုလည်းတွားဖို့ရှိပါတယ်ရှင်။
မတင်ကြီးလင်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။သမရဦးသိန်းစင်ရဲ့လာစင်မိကွန်းသတင်းဆက်ပါမယ်။တနိုင်ငံလုံးအပြစ်ခတ်ရစဲရေးစာချုပ်မူကြမ်းကိုအတီးပြုတ်လက်မှတ်ရေးထိုးဖို့အတွက်အစိုးရဘက်ကနေအသင့်ရှိနေပြီးတော့တိုင်းရင်းသားအဖွဲ့တွေရဲ့ညီလာခံကနေထွက်ပေါ်လာမယ့်ရလဒ်ကိုစောင့်ဆိုင်းနေတဲ့အကြောင်းနိုင်ငံတော်သမရဦးသိန်းစင်ကဒီကနေ့ပြောဆိုတဲ့လာစင်ရေဒီယိုမိကွန်းမှာထည့်သွင်းပြောကြားလိုက်ပါတယ်။တစ်ဆက်တည်းမှာပဲ2015ရွေးကောက်ပွဲရဲ့အရေးပါပုံနဲ့ရွေးကောက်ပွဲမတိုင်ခင်ကြားကာလမှာနိုင်ငံရေးတည်ငြိမ်မှုရရှိရေးကအရေးပါကြောင်းကိုလည်းတင်ပြထားပါတယ်။ဒီမိကွန်းအပေါ်အမြင်သဘောထားတွေကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော့ကိုမိုးစောစူးစီးတင်ပြပေးထားပါတယ်ရှင်
။ဟုတ်ကဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရိဝါပြည်သွေးစည်းညီညွတ်ရေးတပ်မတော် UWSA ဌာနချုပ်ပန်ဆန်းမှာတနင်္ဂနွေလုံးအပြစ်ခတ်ရစေးရေးစာချုပ်နဲ့ပတ်သက်ပြီးဆွေးနွေးနေကြတဲ့အချိန်မှာပဲနိုင်ငံတော်သမ္မတဦးသိန်းစိန်ကသူ့ရဲ့ပြည်သူကိုတင်ပြတဲ့လာဇင်ရေဒီယိုမိန်ခွန်းမှာထည့်သွင်းပြောကြားတာဖြစ်ပါတယ်
။ဒီသဘောတူစာချုပ်မူကြမ်းကို NCCT အနေနဲ့တိုင်းရင်းသားခေါင်းဆောင်များရဲ့ညီလာခံမှာတင်ပြပြီးအဆုံးဖြတ်ခံယူဖို့ဆောင်ရွက်နေတယ်လို့သိရပါတယ်။ကျွန်တော်တို့အစိုးရအဖွဲ့အနေနဲ့တနင်္ဂနွေပြစ်ခတ်တိုက်ခိုက်မှုရစေးရေးသဘောတူစာချုပ်မူကြမ်းကိုအတိအပြုလက်မှတ်ရေးထိုးဖို့အတွက်အစင်းသင့်ဖြစ်နေပြီးတိုင်းရင်းသားအဖွဲ့အစည်းများရဲ့ညီလာခံကနေပေါ်ထွက်လာမဲ့ရလဒ်ကိုစောင့်ဆိုင်နေခြင်းဖြစ်ကြောင်းမိဘပြည်သူများထံအသိပေးတင်ပြရပါတယ်
။ပြီးခဲ့တဲ့မတ်လ31ရက်နေ့ကပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့တိုင်းသားလက်နက်ကိုင်အဖွဲ့ရရဲ့တနိုင်ငံလုံးအပြစ်ခတ်ရစေးရေးညှိနှိုင်းအဖွဲ့ NCCT တို့အပြစ်ရစာချုပ်မူကြမ်းသဘောတူလက်မှတ်ရေးထိုးခဲ့တာဖြစ်ပြီးဒီလက်မှတ်ရေးထိုးပွဲကိုနိုင်ငံတော်သမ္မတဦးသိန်းစိန်ကိုယ်တိုင်ပါဝင်တက်ရောက်ခဲ့တာလည်းဖြစ်ပါတယ်။ NCCT မှာပါဝင်တဲ့တိုင်းသားလက်နက်ကိုင်အဖွဲ့16ဖွဲ့ကတော့ထိပ်သီးဆွေးနွေးပွဲကျင်းပပြီးသဘောတူညီချက်ရယူပြီးမှစာချုပ်မူကြမ်းကိုအတည်ပြုလက်မှတ်ရေးထိုးမှာဖြစ်ကြောင်းပြောဆိုထားတာဖြစ်ပါတယ်။လောလောဆယ်ပန်ဆန်းမှာကျင်းပနေတဲ့တိုင်းသားလက်နက်ကိုင်အဖွဲ့ရဲ့ညီလာခံမှာ NCCT အဖွဲ့ဝင်9ဖွဲ့မပါဝင်တာကြောင့် NCCT ကထိပ်သီးညီလာခံတစ်ခုထပ်မံကျင်းပဖို့ရှိနေတာလည်းဖြစ်ပါတယ်။နိုင်ငံတော်သမ္မတမိန်ခွန်းမှာပါဝင်တဲ့တနိုင်ငံလုံးအပြစ်ခတ်ရစေးရေးစာချုပ်ကိုလက်မှတ်ရေးထိုးနိုင်မဲ့အလားအလာနဲ့ပတ်သက်ပြီးမြန်မာနိုင်ငံငင်းချမ်းရေးလုပ်ငန်းစဉ်မှာဤပညာရေးပိုင်းဆိုင်ရာအကြံပေးအဖွဲ့ဖြစ်တဲ့ Geneva အခြေစိုက် Center for Humanitarian Dialogue ရဲ့ရန်ကုန်ရုံးခွဲကအကြီးတန်းစီမံကိန်းအရာရှိဦးစာကျဲလျန်းကအခုလိုသုံးသပ်ပါတယ်
။ဒီဝါစီဝတ်ပြီးလို့ရှိရင်ကျွန်တော်ထင်တယ်တီးတန့် NCCP ကဦးဆောင်တဲ့တိုင်းရင်းသားညီလာခံတခုခုတော့ထိတ်တိညီလာခံလားတခုခုပေါ့နော်။ထပ်ပြီးတော့ပြန်ခေါ်ပြီးတော့ Synergy ပေါ့ဗေ။ဒီမှာကြီးပြောထားတဲ့ဟိုနိုင်ငံတော်သမ္မတအနေနဲ့တော့လက်မှတ်ထိုးဖို့အစီအစဉ်ဖြစ်ပါပြီဆိုတဲ့ပုံမှာကျွန်တော်တိုင်းရင်းသားတွေအနေနဲ့ထိုးဖို့အစီအစဉ်ဖြစ်မလားမဖြစ်ဘူးလားဆိုတာပြောလို့ရလိမ့်မယ်လို့ကျွန်တော်ထင်တယ်
။ NCCT ထိပ်သီးညီလာခံကစာချုပ်မူကြမ်းကိုသဘောတူမယ်ဆိုရင်မေလကုန်ဇွန်လဇန်းလောက်မှာအပြည့်ရစာချုပ်မူကြမ်းကိုအတည်ပြုလက်မှတ်ရေးထိုးနိုင်ဖို့ရှိတယ်လို့လည်းဦးစာကျက်လျန်းကပြောပါတယ်။နိုင်ငံတော်သမ္မတမိန်ခွန်းမှာ2015အထွေထွေရွေးကောက်ပွဲဟာမြန်မာပြည်ဒီမိုကရေစီအသွင်ကူးပြောင်းရေးမှာအဓိကကျတဲ့အလှည့်အပြောင်းဖြစ်ကြောင်းလက်တွေ့ကျတဲ့အခြေအနေတွေအကောင့်ထဲပေါ်ဖို့ဆိုရင်ရွေးကောက်ပွဲမတိုင်မီနိုင်ငံရေးတည်ငြိမ်မှုဟာလည်းအရေးကြီးကြောင်းထည့်သွင်းပြောကြားထားပါတယ်။တနိုင်ငံလုံးဆိုင်ရာအပြစ်ခတ်ရစဲရေးလက်မှတ်ရေးထိုးနိုင်မှုဟာ2015ရွေးကောက်ပွဲအပေါ်တည်ရောက်မှုရှိမရှိဆိုတဲ့အပေါ်မှာတော့ရန်ကုန်တိုင်းဒေသကြီးရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးကိုကိုကအခုလိုပြောဆိုပါတယ်
။လက်မှတ်မထိုးဘူးဆိုရင်အေးအေးဆေးဆေးပြန်ဆွေးနွေးကြညီနိုင်ရဆိုတော့ကိစ္စမရှိပါဘူးနော်။အဲ့ဒီမှာပဲနောက်ဆက်တွဲရနည်းနည်းရိုးရိုးရိုးကလေးတွေဖြစ်လာမလား။ဒီ politically unstable ဖြစ်နေအခြေအနေမျိုးဆိုရင်လည်းရွေးကောက်ပွဲကိုထိခိုက်လာနိုင်ခြေရှိကောင်းရှိနိုင်မယ်။အဲ့လိုမျိုးပဲနဲ့လက်မှတ်ထိုးတာမထိုးတာတပိုင်းမထိုးတဲ့ဒီစားနဲ့ပတ်သက်လို့နောက်ဆက်လုပ်တဲ့အလုပ်တွေအေးအေးဆေးဆေးဆက်လုပ်ကြရတယ်ဆိုရင်တော့ရုပ်ောက်ပွဲကိုထိခဲ့ကြအကြောင်းမရှိပါဘူး
။ကချင်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်ခန်းကတော့သူ့အမြင်ကိုအခုလိုပြောပါတယ်
။တော့အကြီးကတော့ဒီလက်ရှိအစိုးရအပေါ်မှာမူတည်ပါလေ။အဲအစိုးရအနေနဲ့ဒီဟာကိုသဘောထားကြီးကြီးနဲ့ဒီလုပ်မယ်ဆိုရင်တော့လက်ခံမယ်ဆိုရင်တော့ဒီညီမှုတော့ရှိလာမယ်လို့သုံးသပ်မိပါတယ်။
ဒီကနေ့ပြောကြားတဲ့နိုင်ငံတော်သမ္မတရဲ့ရေဒီယိုမိန်ခွန်းမှာ2015ရွေးကောက်ပွဲအောင်မြင်ရေးအတွက်ခေါင်းဆောင်တွေကြားအပြန်အလှန်နားလည်မှုပူးပေါင်းဆောင်ရွက်မှုတွေလိုအပ်တယ်လို့ပြည်သူတွေအနေနဲ့လည်းလိုအပ်တဲ့အခြေခံတွေကိုပါဝင်ဆောင်ရွက်ဖို့တိုက်တွန်းထားပါတယ်။သမ္မတဦးသိန်းစိန်ကပြီးခဲ့တဲ့နှစ်အောက်တိုဘာလ10ရက်နေ့ကပြောကြားတဲ့မိန်ခွန်းမှာလည်းတနိုင်ငံလုံးအပြစ်ရစာချုပ်လက်မှတ်ရေးထိုးနိုင်မှနိုင်ငံရေးဆွေးနွေးပွဲကိုစတင်နိုင်မှဖြစ်ကြောင်း နိုင်ငံရေးဆွေးနွေးပွဲစတင်တိုင်းမှာဂျာကာလာနိုင်ငံရေးတည်ငြိမ်ပြီး2015အထွေထွေရွေးကောက်ပွဲကိုအောင်မြင်စွာကျင်းပနိုင်မှာဖြစ်ကြောင်းထည့်သွင်းပြောကြားခဲ့ပူပါတဲ့
ကိုမိုးစော်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဝါပြည်မှာကျင်းပနေတဲ့တိုင်းရင်းသားညီလာခံသတင်းဆက်ချင်ပါတယ်။2008ဖွဲ့စည်းပုံပြင်ဆင်ရေးကိုတိုင်းရင်းသားအဖွဲ့တိုင်းကဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP ဌာနချုပ်မှကျင်းပနေတဲ့တိုင်းရင်းသားညီလာခံရဲ့တတိယနေ့မှာတင်ပြခဲ့ကြပါတယ်။ဆွေးနွေးပွဲပထမနေ့နဲ့ဒုတိယနေ့တွေမှာတင်သွင်းခဲ့တဲ့စာတန်း12ဆောင်နဲ့ပတ်သက်ပြီးလည်းအသေးစိတ်ဆွေးနွေးမှုတွေကိုဒီကနေ့ဆွေးနွေးခဲ့ကြပါတယ်လို့တိုင်းရင်းသားတွေကပြောပါတယ်။အပြည့်အစုံကိုမက်မီခါပြောပြပေးပါရှင်
။ဟုတ်ကဲ့ပါ။ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSA ဌာနချုပ်ပန်ဆန်းမှကျင်းပနေတဲ့တိုင်းရင်းသားထိပ်သီးခေါင်းဆောင်အချုပ်ပါဝင်တဲ့တိုင်းရင်းသားညီလာခံတတိယမြောက်နေ့မှာ2008ဖွဲ့စည်းပုံပြင်ဆင်ရေးကိုတိုင်းရင်းသားအဖွဲ့တွေကတင်ပြခဲ့တယ်လို့ပအိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ရဲ့နိုင်ရကဗိုလ်မှူးကြီးခွန်အုပ်ကာကအခုလိုပြောပါတယ်။ဆွေးနွေးခဲ့တဲ့အပိုင်းနဲ့ပတ်သက်ပြီးသူကအခုလိုရှင်းပြခဲ့တာပါ။
ဖွဲ့စည်းပုံပြင်ဆင်ရေးပါတယ်ဒီနိုင်ငံရေးဆွေးနွေးပွဲတွေကိုဘယ်လိုဆက်လက်ပါဝင်သွားမလဲဆိုတာပါမယ်ဒီလိုငြိမ်းချမ်းရေးဘယ်လိုတည်ဆောက်ကြမလဲဆိုတာပါမယ်ပေါ့အဲ့ဒီလိုတွေပါပဲအားလုံးကတော့ကွဲလွဲတာတော့မရှိဘူးဘယ်လိုလုပ်မလဲဆိုတာတွေပဲတိုင်ပင်ကြတာတော့များတာပေါ့
ပန်ဆန်းမှာကျင်းပနေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ထိပ်သီးအစည်းအဝေးမှာအစိုးရနဲ့ NCCD ကြားသဘောတူညီထားတဲ့တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးမူကြမ်းသဘောတူညီချက်ထဲကအချက်လက်တချို့ကိုပြင်ဆင်ဖြည့်ဆွတ်မှုတွေလုပ်ဖို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့လေးဘွဲကတောင်းဆိုထားပါတယ်မလ31ရက်နေ့ကလက်မှတ်ရေးထိုးခဲ့ကြတဲ့တနိုင်ငံလုံးဆိုင်ရာပြစ်ခတ်ရက်စဲရေးစာချုပ်မူကြမ်းနဲ့ပတ်သက်ပြီးပြင်ဆင်ရေးအတွက်တင်ပြထားတာတွေကထပ်မံဖြည့်ဆွတ်ပေါင်းစည်းခြင်းသဘောထားဖြစ်တယ်လို့ဥခွန်အုတ်ကာကပြောပါတယ်ပြီးခဲ့တဲ့မလကုံကရရှိခဲ့တဲ့တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးစာချုပ်မူကြမ်းကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဆွေးနွေးသဘောတူပြီးနောက်မှသာပြည့်ရက်စာချုပ်ကိုအတည်ပြုလက်မှတ်ရေးထိုးကြမှာပါလက်ရှိမှာတိုင်းရင်းသားပေါင်းစုံပါမဲ့အဆုံးဖြတ်ပေးနိုင်မဲ့တိုင်းရင်းသားပေါင်းစုံညီလာခံကိုထပ်မံလှုပ်ဆောင်ဖို့တိုင်းရင်းသားတွေကစီစဉ်ဆောင်ရွက်နေကြပါတယ်ပန်ဆန်းညီလာခံဟာတိုင်းရင်းသားပေါင်းစုံမပါဝင်တဲ့အတွက်ထပ်မံတွေ့ဆုံဖို့စီစဉ်တာဖြစ်တယ်လို့တိုင်းရင်းသားတွေကပြောဆိုထားပါတယ်ပန်ဆန်းညီလာခံမှာတိုင်းရင်းသားတွေတင်ပြထားတဲ့နိုင်ငံရေးဆိုင်ရာရှေ့လုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးဘုံသဘောတူညီချက်ရရှိနိုင်ဖို့အတွက်အဖွဲ့တစ်ဖွဲ့ဖွဲ့စည်းကဆွေးနွေးခဲ့တဲ့အချက်တွေကိုဆွေးနွေးပွဲနောက်ဆုံးရက်မှာထုတ်ပြန်ချက်အနေနဲ့ထုတ်ပြန်သွားမှာဖြစ်ပြီးလက်ရှိမှာတော့တိကျစွာထုတ်ဖော်ပြောဆိုနိုင်ခြင်းမရှိသေးဘူးလို့ဗိုလ်မှူးကြီးခွန်အုတ်ကာကခုလိုပြောပါတယ
်ဘုံနိုင်ငံရေးညီမှချက်ကိုစုစည်းတယ်နာနာပါတဲ့နံပါတ်2ကတော့အဲ့ဒီဘုံသဘောထားတဲ့အမြင်တွေကိုစုပြီးတယ်။အဲ့ဒါအချောကတော့အလုံးဖွဲ့တစ်ဖွဲ့ဖွဲ့ပြီးတော့ဒီညမနေ့ဖြင့်ရေးကြမှာတင်တယ်။အဲ့ဒီသဘောပါ။အဲ့ဒီအချောကနေပြီးတော့မှဒီအစီဝေးရရလအဖြစ်ဟလာထုတ်ပြန်ကြေညာချက်တို့လိုဟာမျိုးကိုကုပြောင်းသွားမယ်နဲ့တူပါလား။
နိုင်ငံတော်သမ္မတကြီးကတော့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ်မူကြမ်းကိုအစိုးရအနေနဲ့ချုပ်ဆိုဖို့အတွက်အသင့်ဖြစ်နေပြီဖြစ်ကြောင်းဒီကနေ့ပြောကြားခဲ့တဲ့ရေဒီယိုမိန်ကွန်းမှာထည့်သွင်းပြောဆိုလိုက်ပါတယ်။တိုင်းရင်းသားအဖွဲ့တွေရဲ့ညီလာခံကရလာမဲ့ရလက်ကိုစောင့်ဆိုင်းနေတာဖြစ်တယ်လို့လည်းပြောဆိုထားပါတယ်။ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP ဌာနချုပ်ပန်ဆန်းမှာမေလ၁ရက်နေ့ကစတင်ခဲ့တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ထိပ်သီးညီလာခံကိုအဖွဲ့ဆက်နှက်ဖွဲ့ကထိပ်ပိုင်းကောင်းဆောင်အယောက်60ကျော်တက်ရောက်လျက်ရှိပါတယ်။ဆွေးနွေးပွဲကိုမေ6ရက်နေ့အထိဆွေးနွေးမှာဖြစ်ပေမဲ့အခုချိန်ထိဆွေးနွေးပွဲရလဒ်ကိုဘယ်အဖွဲ့စည်းကမှတိကျစွာပြောဆိုထားခြင်းမရှိသေးပါဘူးရှင်
။တိုင်းရင်းသားညီလာခံသတင်းမမေခသတင်းပေးပို့ခဲ့တာဖြစ်ပါတယ်။ကိုကလက်နက်ကိုင်တက် MNDAA ရဲ့ထုတ်ပြန်ကြေညာချက်တွေကိုပြည်တွင်းမီဒီယာတွေမှာဖော်ပြရင်တည်ဆဲဥပဒေတွေအရာအရေးယူမယ်လို့တက်မတော်ကနေပြည်တွင်းသတင်းဌာနတွေကိုသတိပေးချက်ထုတ်ပြန်လိုက်ပါတယ်။မေလ3ရက်နေ့ကမ္ဘာစာနယ်ဇင်းနေ့လွတ်လပ်ခွင့်နေ့မှာထွက်ပေါ်လာခဲ့တဲ့ဒီသတိပေးချက်ကိုတော့မြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီဘက်ကပြည်တွင်းသတင်းဌာနတွေကိုဖြန့်ဝေထားပြီးဖြစ်ပါတယ်။တက်မတော်ရဲ့သတင်းမီဒီယာတွေအပေါ်မှာသတိပေးချက်ဟာဆိုရင်အခြေခံဥပဒေပါပြဋ္ဌာန်းချက်တွေကိုချိုးဖောက်ရာရောက်တယ်လို့လည်းဥပဒေရေးရာကြွမ်းကျင်သူတွေကပြောဆိုကြပါတယ်။မတ်သိန်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။ဖုန်ချားရှင်ရဲ့ကိုကန်လက်နက်ကင်တက်ဖက်ကသတင်းထုတ်ပြန်ချက်တွေကိုပြည်တွင်းသတင်းမီဒီယာတွေမှာမဖော်ပြဖို့မြမတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကတင်းငင်းနေနေမှာသတိပေးစာထုတ်ဝေပြီးမြမနိုင်ငံစာနယ်ဇင်းကောင်စီယာယီထံကိုပေးပို့ခဲ့တာပါ။ရှမ်းပြည်နယ်အရှေ့ပိုင်းဝါပြည်သွေးစည်းညီညွတ်ရေးပါတီဌာနချုပ်မှာကျင်းပနေတဲ့တိုင်းဒေသလက်နက်ကိုင်ထိပ်သီးတွေရဲ့ညီလာခံကိုတက်ရောက်နေတဲ့ကိုကန့်လက်နက်ကိုင်အဖွဲ့ မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA ကိုမြန်မာအစိုးရကမတရားသိမ်းဖြစ်ကြေညာထားတာမို့ကိုကန့်တက်ရဲ့ထုတ်ပြန်ချက်တွေကိုဖော်ပြကြတဲ့မီဒီယာတွေဟာတီးဆဲဥပဒေတွေနဲ့အရေးယူခံရမယ်လို့သတိပေးလိုက်တာဖြစ်ပါတယ်ဒီသတိပေးချက်ကိုတော့မြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီကပြည်တွင်းသတင်းမီဒီယာတွေကိုဖြန့်ဝေပြီးဖြစ်တယ်လို့ကောင်စီအဖွဲ့ဝင်တဦးဖြစ်တဲ့ဦးမြင့်ကျော်ကပြောပါတယ
်။အဲဒီဟာကဖြန့်ပြီးသွားရင်လားဆိုတော့ဟိုမေးဖို့ဝတ်တိုင်းမနေ့ကဟိုတင်သတင်းမီဒီယာတွေအဲဒီကြားတွေအီးမေးလ်တွေကို forward လုပ်တာ forward လုပ်တယ်ဆိုတော့ဟိုခါတိုင်းကသူတို့ကသတင်းထုတ်ပြန်ချက်ဆိုအဲ့လိုပဲဝင်လာပြီးရင်ယုံကဟိုဝန်ထမ်းတွေပေါ့နော်ကောင်စီကယုံကဝန်ထမ်းဟိုလေမလေးတဲ့သူကချက်ချင်းပြန် forward လုပ်တယ်။တတိယအဲ့ဒီလေလက်ခံရရှိတယ်။မနေ့ကလည်းအဲ့ဒီဟာတော့သဘောတဘာဝတော့နည်းနည်းကွဲတယ်။ဒါပေမဲ့ဝင်လာတဲ့ချိန်မှာသူကဒါဟိုရင်တက်ကပြီးတဲ့ဟာပဲဆိုတော့ထပ်ပြီးပြန်ရမယ်ဟာဆိုပြီးတော့သူကချက်ချင်းနဲ့ဟိုပြန်လိုက်တယ်နည်း။ဟိုဒါကတော့ဟိုတင်းကလည်းအဲ့လိုမျိုးပုံမှန်ပြင်ညွှန်ကြတော့အဲ့လိုပြန်လိုက်။ဟိုအားလုံးကြီးတော့ရောက်ပြီ။ဒါပေမဲ့သူတို့ပြောထားတယ်လို့ညွှန်ကြားတဲ့သဘောထားမျိုးကတော့ကောင်စီကပြန်ဆွေးနွေးပြီးမှပဲ။ဒီကိစ္စဟောရင်းနေပါတော့သူကတော့ကောင်စီကိုညွန်ကြားခိုင်းလို့မျိုးလုပ်တော့ကောင်စီအနေနဲ့ကတော့ဟိုစုံပြီးတော့စီးဝေးတော့မလုပ်ရသေးဘူ
းတက်မတော်ဘက်ကအခုလိုမီဒီယာတွေကိုညွန်ကြားချက်အရာတီးဆဲဥပဒေတွေနဲ့အရေးယူနိုင်တဲ့အခြေအနေတွေကိုတော့တရားလွတ်တော်ရှေ့နေကြီးဦးရောဘတ်ဆောင်ကအခုလိုပြောပါတယ
်သူတို့ပြောထားတဲ့ဟာတွေအရာဆိုရင်တော့မတရားတဲ့ဥပဒေနဲ့လည်းပဲအကျုံးဝင်တယ်လို့နောက်တစ်ချက်ကတီးခဲဥပဒေများလို့ပြောထားတော့အဲ့ဒီမှာနည်းနည်းအခက်အခဲရှိတယ်ဆရာမကြီးဟု
တ်ကဲ့ရှင်
တီးခဲဥပဒေတွေဆိုရင်တို့ရောဗျာ1950ပြည်နဲ့ရေးပေါ်စီမံမှုအဲ့ဥပဒေပုံမှန်ငါမှာပါတဲ့အတိုင်းပေါ့နော်မမှန်ကြောင်းတီးမမှန်တော့အကြောင်းအရာကိုမမှန်ကြောင်းတီးလျက်နေဆိုတော့အပိုင်းနဲ့ဆွဆွဲမယ်ဆိုရင်လည်းညီစိုးသွားနေလို့ဖြစ်နေတယ်အဲ့မတရားတဲ့ဥပဒေပုံမှာ16နှစ်တို့ပါတော့ဆိုရင်တော့အနည်းဆုံး3နှစ်ပေါ့နော်အများဆုံး9နှစ်အဲ့ဒီလိုသွားနေနေနောက်တော့ဘုရား50ပြည်နေအရေးပေါ်စီမံမှုဥပဒေပုံမှာ5ပါပြည်မှုတွေနဲ့ဆွဲဆိုလာမယ်ဆိုရင်တော့အမြင့်ဆုံးတောင်းတဲ့9နှစ်ကိုရောက်ရှိသွားနိုင်တယ
်တမတော်ဘက်ကပြည်တွင်းမီဒီယာတွေအပေါ်သတိပေးချက်ထုတ်ပြန်လိုက်တာဟာဆိုရင်လက်ရှိအခြေခံဥပဒေပါပြဋ္ဌာန်းချက်တွေကိုချိုးဖောက်ရာရောက်တာကြောင့်ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးကိုတင်ပြီးဆုံးဖြတ်မှုခံယူသင့်တယ်လို့လည်းဦးရောဘတ်ဆန်အောင်ကပြောပါတယ်။မေလ3ရက်နေ့ကမ္ဘာစာနယ်ဇင်းလွတ်လပ်ခွင့်နေ့မှာတက်မတော်ဘက်ကထုတ်ပြန်လိုက်တဲ့ပြည်တွင်းမီဒီယာတွေအပေါ်ညွှန်ကြားချက်နဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီဘက်ကရောပြည်တွင်းသတင်းမီဒီယာတွေဘက်ကပါသဘောထားတုံ့ပြန်ချက်တွေမရှိသေးပါဘူးရှင်။
ရှင်များရှင် UWS ဝါပြည်တွင်းစီညီညွတ်ရေးအဖွဲ့ဌာနချုပ်ပန်ဆန်းမှာကျင်းပနေတဲ့တိုင်းရင်းသားညီလာခံကြောင့်မြမအစိုးရနဲ့တိုင်းရင်းသားအဖွဲ့အကြားညှိနှိုင်းဆောင်ရွက်နေတဲ့တနိုင်ငံလုံးအတိုင်းအတာအပြစ်အခက်ရစဲရေးနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အပေါ်တက်ရောက်မှုရှိလာနိုင်မယ်လို့ယူဆပါသလားရှင်။လာမယ့်အင်္ဂါနေ့ညပိုင်းတရက်လေးလိုက်အစည်းအဝေးမှာဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သောတာရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA ကိုကြိုတင်ပေးပို့ထားစေလိုပါတယ်။ဒါအပြင်ကိုအမြင်ကိုမေးချင်တာတွေကိုအတန်ဖိုင်နဲ့ဖြစ်စေစာနဲ့ဖြစ်စေကြိုတင်ပေးပို့ထားလို့လည်းရပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်ကတော့12923829994ကိုဆက်သွယ်နိုင်ကြပါတယ်ရှင် email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ရှင်ပါဝင်ဆွေးနွေးမေးမြန်းကြမယ်သတ်သားရှင်တွေကိုကြိုဆိုပါတယ်မနက်ဖြန်အင်္ဂါညဓာတ်ရိုက်လေလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုဖိတ်ခေါ်ပြသည်ရှင်မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းအစီအစဉ်မှာတော့တနင်္လာနေ့ညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ခန္ဓာတွေကိုနားဆင်ရဖို့ရှိပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ဗ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2015ခုနှစ်မေလ3ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုတောတာရှင်နေနားဆင်နေရတာဖြစ်ပါတယ်ည10နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့ခိုင်းဒိုမီတာ25 kHz 11965ခိုင်းဒိုမီတာ32 kHz 9323ခိုင်းဒိုမီတာ51 kHz 5885တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒုတိယပိုင်းမှာဇက်တိုက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာဆိုရင်တော့အပတ်စဉ်ထုတ်လွှင့်ပေးနေကြစီးပွားရေးနာဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိတယ်လို့သူယုံကြည်ရအစီအစဉ်မှာဆိုရင်တော့
ကျွန်တော်ယုံကြည်တာကတော့တဦးနဲ့တဦးကြမှာပွင့်လင်းမြင်သာမှုရိုးသားမှုဆိုတာကိုယုံကြည်ပါတယ်ဒီပွင့်လင်းမြင်သာမှုဟာမိသားစုအတွင်းမှာ
စာရေးဆရာစုငှက်ရဲ့ယုံကြည်ရာကိုမကြခင်အပြည့်အစုံနားဆင်ရဖို့ရှိပါတယ်ရှင်အခုအရင်ဆုံးတင်ဆက်ပေးမှာကတော့စီးပွားရေးကဏ္ဍဖြစ်ပါတယ်တရုတ်နိုင်ငံအနေနဲ့မကြခင်မှာတွင်းကုံအခွန်တွေရှော့ချပေးတော့မယ်လို့နိုင်ငံတော်ကောင်စီကဆုံးဖြတ်လိုက်တဲ့အတွက်ဘလို့မျိုးအကျိုးသက်ရောက်မှုတွေဖြစ်ပေါ်လာနိုင်မလဲဆိုတာကိုတော့အခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုစောဝင်းလိုင်ကတင်ပြပေးထားတာနားဆင်ကြည့်ပါရှင
်တရုတ်နိုင်ငံမှာလူကြိုက်များတဲ့ကုန်ပစ္စည်းတွေအပေါ်တွင်းကုံအခွန်ရှော့ကောက်ဖို့တရုတ်နိုင်ငံတော်ကောင်စီကဆုံးဖြတ်ချက်ချလိုက်တဲ့အတွက်စားသုံးသူတွေအနေနဲ့အတိုင်းပြည်ပြင်ပကိုသွားစရာမလိုပဲတရုတ်နိုင်ငံထဲမှာပဲဦးစားပေးဝယ်ယူခွင့်ရတော့မှာဖြစ်တယ်လို့တရုတ်အစိုးရအရာရှိတွေကဧပြီလ30ရက်နေ့မှာပြောပါတယ်တိုင်းပြည်စီးပွားရေးတည်ငြိမ်ရေးအတွက်ပြည်တွင်းဝယ်ယူသုံးစွဲမှုအားတိုးမြင့်မှုလိုတယ်ဆိုတဲ့အမြင်နဲ့ပြည်ပကတင်သွင်းတဲ့ကုန်ပစ္စည်းတွေအပေါ်အခွန်ကောက်ခံမှုရှော့ချဖို့ဝန်ကြီးချုပ်လီကေချန်းကိုယ်တိုင်ကမကထပြုကျင်းပတဲ့နိုင်ငံတော်ကောင်စီစီဝေးဘွဲကနေဆုံးဖြတ်လိုက်တာဖြစ်ပြီးသက်ဆိုင်ရာဌာနဆိုင်ရာတွေအနေနဲ့ဒီအစီအစဉ်ကိုအမြန်အကောင်အထည်ဖော်နိုင်အောင်အသေးစိတ်အစီအစဉ်တွေရေးဆွဲတင်သွင်းကြဖို့ညွှန်ကြားထားတယ်လို့ဆိုပါတယ်လူကြိုက်များတဲ့ကုန်ပစ္စည်းတွေအပေါ်အခွန်ကောက်ခံမှုရှော့ချတဲ့အစီအစဉ်ကိုဇွန်လမတိုင်ခင်မှာစတင်မှာဖြစ်ပါတယ်ဒါပေမဲ့အလုံးအရင်းနဲ့အရေးအတွက်အများအပြားတင်သွင်းတဲ့လူသုံးကုန်အုပ်အထည်နဲ့အလကုန်ပစ္စည်းတွေအပေါ်မှာတော့အမျိုးအစားပေါ်မူတည်ပြီးအခွန်ကောက်ခံမှုအတိုးအလျှော့ပြုလုပ်သွားမှာဖြစ်တယ်လို့ဆိုပါတယ်ဒါအပြင်ကုန်ပစ္စည်းအမျိုးအမည်အများအပြားဝယ်ယူတင်သွင်းနိုင်အောင်စစ်ကမ်းမြို့တွေမှာအကောက်ခွန်မဲ့စတိုးဆိုင်တွေဖွင့်လှစ်သွားဖို့နိုင်ငံတော်ကောင်စီကဧပြီလ28ရက်နေ့မှာဆုံးဖြတ်ချက်ချလိုက်တယ်လို့အစိုးရစီးပွားရေးအခြေအနေခန့်မှန်းရေးရုံးကအကြီးစားစီးပွားရေးညွှန်ကြားရေးမှူး New Lee ကပြောပါတယ
်国务院出台促进这个进口相关的税费的调整和消费税的一个
一般啊定对你的လူကြိုက်များတဲ့ကုန်ပစ္စည်းတွေပေါ်ခွန်ကောက်ခံမှုပြောင်းလဲဖို့ဆုံးဖြတ်လိုက်တာဟာပြည်ပကကုန်ပစ္စည်းတွေတရုတ်ဈေးကွက်တဲကိုရှော့ရှော့ရှူရှူဝင်လာနိုင်ဖို့ဆိုတဲ့ရည်ပဲချက်နဲ့ဆုံးဖြတ်လိုက်တာဖြစ်ပါတယ်။လူတွေကငွေကြေးချမ်းသာလာကြတာနဲ့အမျှတရုတ်လူမျိုးတန်း100လောက်ဟာကမ္ဘာလက်ခီးသည်တွေဖြစ်မနစ်ကပြည်ပကိုသွားလေကြပါတယ်။အဲ့ဒီကမ္ဘာလက်ခီးသည်တွေဟာသူတို့မှာဝယ်လိုအားရှိတယ်ဆိုတာကိုပြသခဲ့ကြပါတယ်။တစ်ဖက်မှာစီးပွားရေးတည်ငြိမ်မှုကိုအထောက်အကူဖြစ်စေမဲ့အဲ့ဒီလိုပြည်ပထွက်ပြီးဈေးဝယ်နေကြတာတွေကိုထိန်းထားဖို့ယူရလဲပါပါတယ်။ဒါကြောင့်တစ်ဖက်ကလည်းစင်ကန်ပစ္စည်းဝယ်ခြင်းတဲ့သူတွေအနေနဲ့ပြည်ပကိုထွက်ဆရာမလို့ပဲတရုတ်နိုင်ငံထဲမှာပဲအလွယ်တကူဝယ်ယူနိုင်မှုအတွက်စီစဉ်ပေးတာဖြစ်ပါတယ
်အခုလို policy ပြောင်းလိုက်တဲ့အတွက်လူကြိုက်များတဲ့ပစ္စည်းတွေတရုတ်နိုင်ငံထဲမှာဈေးနှုန်းသက်သာစွာနဲ့ဝယ်ယူနိုင်တော့မှာဖြစ်တယ်လို့ New League ကဆက်ပြောပါတယ
်現在呢就是相關稅費政策的一個調整促使回流那麼就是這些
ကေလူကုန်ပစ္စည်းတင်သွင်းခွင့်အခွန်လျှော့ချလိုက်ရာကနေဝယ်ယူသုံးစွဲတဲ့လမ်းကြောင်းပြောင်းသွားမယ်ဆိုရင်နိုင်ငံတကာကုမ္ပဏီတွေအနေနဲ့လည်းဈေးနှုန်းကိုစီလျော်အောင်လိုက်ပြင်ပေးရမှာဖြစ်ပါတယ်။ဆိုတော့ဈေးကွက်အတွင်းအလွန်အကျွံပြိုင်ဆိုင်တာတွေဖြစ်နေတဲ့အတွက်ကြောင့်တရုတ်ပြည်ကိုတင်ပို့ရောင်းချနေတဲ့အဖိုးနှုန်းများနေတယ်ဆိုတော့ရေရှည်ရှိခဲ့တဲ့ policy ကိုသူတို့အနေနဲ့ပြောင်းပစ်ကောင်ပြောင်းပြစ်ရနိုင်ပါတယ်။ဒီနေ့ကနိုင်ငံခြားကုန်ပစ္စည်းတွေအပေါ်တရုတ်လူမျိုးတွေငွေကြေးအများပြားသုံးစွဲနေရတဲ့အဖြစ်ကကျော်သွားစီမှာဖြစ်ပါတယ်
။တရုတ်ဆိုရကအခုလို policy ပြောင်းလိုက်တဲ့အတွက်တရုတ်ပြည်မကြီးကနေဈေးလာဝယ်ကြတဲ့သူတွေအပေါ်မိခိုအားထားနေရတဲ့ဟောင်ကောင်ကျွန်းကလက်လီအယောင်ဆိုင်တွေရဲ့စီးပွားရေးကိုအကြီးအကျယ်ထိခိုက်စေမယ်ဆိုတဲ့ပြောဆိုမှုတွေလည်းချက်ချင်းဆိုသလိုထွက်ပေါ်လာပါတယ်။ဥပမာအားဖြင့်တွင်းကုန်အပေါ်အခွန်တိုးကောက်နေတာမှာတချို့ကုန်ပစ္စည်းတွေကိုတရားရခိုင်နှုန်းအထိအခွန်ကောက်တဲ့အတွက်တရုတ်နိုင်ငံထဲမှာရောင်းချနေတဲ့နိုင်ငံခြားအလကုန်ပစ္စည်းတွေရဲ့တန်ဖိုးဟာတခြားနိုင်ငံတွေနဲ့စာရင်50ရာခိုင်နှုန်းလောက်ပိုများနေတယ်လို့ Japan and Gangan, which won some more community jipite, Nomura got you tire, setama, popia tabare. Tajonle, Tilpi Majiga, Duriha, Nanganjabi, Inadompi Sirigane, Maker, Lekan, Eka, Asa, Pingo, Comeshire, Zenon Tatare, Hong Kong Joma, Zewa, Tonijara, Pipare, Pingo, Congo, Blauti, Shochame, Suragora, Til Suya Beka, Adija, Topia, Nimishi Debau, Hong Kong Joma, Combisi, Young Chare, Nong Jasin, Echema, Akulo, Twingo, Kun, Shochame, Sure, Sompiace, Tola Rajao, Hong Kong John to a Bobby, a Tinazima, Pipare. Ludomiana Combi City a ball, a con shock out at sea single, Zolamatan Gemma, Santa Gala, Tamabi, Satin accounted for my Pitelu Subare. Nangayabia Combi City, Onlanga, where you near go, Le, Pongman Sisi, Toma Pibi, Combi City in Tuneniama, Kaukan Nide, Jujang Silio Jimishide, a con Kaukamure Gule, Shortchapi Toma Pitelu Subare. Twinkle con shop be like that dread, deal be doing a lady yawn no. တို့ညတတမှာ900ခိုင်နှုန်းကနေတိရခိုင်နှုန်းအထိတက်လာနိုင်တယ်လို့တရုတ်ပြည်ကစီးပွားရေးပညာရှင်တချို့ကခမ်းပြောဆိုနေကြပါတယ်အခုလို့တွင်းကုန်အခွန်လျှော့ချလိုက်တာကတစ်ဖက်မှာတရုတ်နိုင်ငံဘက်ကစီးပွားရေးပုံငွေပြနေတာကိုလည်းအထောက်အကူဖြစ်စေမယ်လို့ဆိုပါတယ်ဒါပေမဲ့တရုတ်နိုင်ငံရဲ့စီးပွားရေးကိုရေရှည်မှာချင်းဝင်ရှာညှိနှိုင်းရေးအတွက်အဓိကတော့ချက်ဟာပြည်တွင်းဝယ်ယူအားမြင့်တက်လာအောင်လုပ်နိ ှုနှုန်းဟာအမေရိကန်ဒေါ်လာ 1.35 ထရီလီယံရှိခဲ့တဲ့အတွက်မနစ်ကရဆိုင်ရင် 10.6 ခန့်နှုန်းတက်လာတာဖြစ်ပါတယ်။ဒါပေမဲ့အင်ယာမြေဈေးတွေအဆမတန်ကြီးနေတာလူမှုဖူလုံရေးအတွက်စိုးရိမ်ပူပန်မှုတွေဖြစ်ပေါ်နေတာနဲ့ပညာရေးကုန်ကျစရိတ်တွေကိုပါထည့်သွင်းစဉ်းစားနေကြရတဲ့အတွက်တရုတ်နိုင်ငံအတွင်းကဝယ်ယူသုံးစွဲမှုနှုန်းဟာတခြားတိုင်းပြည်တွေရဲ့ဆိုင်ရင်နည်းနေသေးတယ်လို့ဆိုပါတယ်တိုင်းပြည်စည်းဝါအခြေအနေတိုးတက်ကောင်းမွန်လာတာနဲ့အမျှတရုတ်လူမျိုးတွေကြားမှာကားဝယ်စီးတဲ့သူတွေများလာသလိုဆဲလ်ဖုန်းကွန်ပျူတာအပါအဝင်နိုင်ငံခြားပြည်လူသုံးကုန်ပစ္စည်းတွေကိုဝယ်ယူသုံးစွဲမှုလည်းများနေတာကြောင့်ဝယ်ယူသုံးစွဲသူအရေအတွက် 1 ဘီလီယံလောက်ရှိတဲ့တရုတ်ဈေးကွက်ကြီးဟာနိုင်ငံခြားကုမ္ပဏီတွေအတွက်ဝမ်းပါစရာလာရောက်ရင်းနှီးမြှုပ်နှံမှုလောက်ကင်ခြင်းစရာဈေးကွက်ကြီးဖြစ်ပါတယ်ဒါပေမဲ့တိုင်းပြည်ထဲမှာတင်အလီဘာဘာလိုအွန်လိုင်းကနေနိုင်ငံခြားလုပ်ပစ္စည်းတွေအပါအဝင်ကွန်ပစ္စည်းမျိုးစုံကိုအလွယ်တကူဝယ်ယူနိုင်နေတဲ့ကိစ္စဟာထက်သွင်းစဉ်းစားစရာအချက်ဖြစ်တဲ့အပြင်တခြားအရေးကြီးတဲ့အချက်ကတော့တရုတ်လူမျိုးတွေဟာ GDP ပြည်တွင်းအသက်တင်ကုန်ထုတ်လုပ်မှုရဲ့3600ခန့်နှုန်းသာဝယ်ယူသုံးစွဲကြတဲ့အတွက်တစ်ကမ္ဘာလုံးရဲ့ဖြန်းဖြန်းနဲ့နှိုင်းယှဉ်လိုက်ရင်နည်းနေသေးတယ်လို့လေ့လာသူတွေကသုံးသပ်ကြပါတယ်တရုတ်လူမျိုးတွေဟာတခြားမမြင်နိုင်တဲ့အနာဂတ်ပြဿနာတွေအပေါ်စိုးရိမ်ပြီးတခြားလူမျိုးတွေရဲ့ငွေပိုစုကြတဲ့အတွက်အခုလိုဖြစ်နေတာလို့ဆိုပါတယ်တရုတ်နဲ့ဆွစ်ဇာလန်နိုင်ငံအကြား2013ခုနှစ်ကရရှိခဲ့တဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်အရလည်းတရုတ်နိုင်ငံကိုတင်သွင်းတဲ့ဆွစ်ဇာလန်ထုတ်နာရီတွေအပေါ်အခွန်ကောက်ခံမှုနှုန်း10နှစ်အတွင်း60ရာခိုင်နှုန်းလျှော့ချသွားဖို့တရုတ်အစိုးရကသဘောတူခဲ့ပြီးဖြစ်တဲ့အတွက်တရုတ်အစိုးရဟာပြည်တွင်းဝယ်ယူမှုအားတိုးမြှင့်အောင်အခုနောက်ပိုင်းတိုးမြှင့်လှုပ်ဆောင်လာနေတယ်ဆိုတာတဖြည်းဖြည်းပေါ်လွင်လာနေပါတယ်ဒါပေမဲ့သွင်းကုန်အခွန်နေရှော့ချဖို့တရုတ်အစိုးရကအခုနောက်ဆုံးမူဝါဒသစ်ချမှလှုပ်ဆောင်တာဟာအစိုးရကမျှော်လင့်ထားသလိုလက်တွေ့မှာပြည်တွင်းစီးပွားတိုးတက်ရေးအတွက်ဘလောက်အထိအထောက်အကူပြုစေမလဲဆိုတာကတော့စောင့်ကြည့်ရအောင်မှာဖြစ်ပါတယ်ခင်ဗျာ
ကိုယ်စော်ဝင်းလိုင်းစီစဉ်တင်ဆက်တဲ့စီးပွားရေးကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတော့အပတ်စဉ်အခုလိုတနင်္လာညပိုင်းမှာနားဆင်နိုင်တယ်လို့အင်္ဂါမနက်ပိုင်းနေမှာလည်းတစ်ခေါက်ပြန်ပြီးတော့ထုတ်လွှင့်ပေးတာမျိုးစောင့်မျှော်နားဆင်နိုင်ပါတယ်အခုဆက်ပြီးတော့မဆုမျက်မွန်စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်ကိုသားညွန်ဦးနဲ့အတူတင်ဆက်ပေးထားတာဖြစ်ပါတယ်
လူမှုကွန်ရက်တွေပေါ်တည်နေကြတဲ့ဓာတ်ပုံပေါင်းတော်တော်များတာပဲကိုသားညုံကြီးကဘာကြီးတစ်ခုလုံးဆိုရင်လေတန်းနဲ့ချီရှိလောက်တယ
်အခုခေတ်ကစမတ်လက်ကင်ဖုန်းရှိတဲ့သူတိုင်းကဓာတ်ပုံရိုက်လို့ရနေပြီကိုရင်းကလိုမျိုးကင်မရာရှိတော့မှ flint ရှိတော့မှဓာတ်ပုံရိုက်လို့ရတဲ့အခြေအနေမျိုးမဟုတ်တော့ဘူးလေနောက်ပြီးတော့ဒီအရင်တော့ဆိုလို့ရှိရင်ဓာတ်ပုံရိုက်ပြီးသွားလို့ရှိရင်လဲဆိုင်မှာဓာတ်ပုံကူးပြီးတော့မှကိုရိုက်ထားတဲ့ပုံတွေကိုမြင်ရတာမို့လားအခုခေတ်ကတော့ခုရိုက်ခုမြင်မကြိုက်လို့ရှိရင်လဲပြန်ရိုက်လို့ရနေတဲ့ခေတ်ဆိုတော့ဓာတ်ပုံရိုက်ပြီးရင်ရိုက်တင်ပြီးတင်နေကြတော့တာပေါ့ဗျာ
အဲ့ဒါကြောင့်လည်းရိုက်ထားတဲ့ digital ဓာတ်ပုံတွေကိုသိမ်းပေးမယ်ဆိုတဲ့ဝန်ဆောင်မှုတွေအခုအပြိုင်ဖြစ်နေတာပေါ့လောလောလတ်လတ်ပဲလေ Apple က iCloud Photo Library ဆိုပြီးတော့မှဓာတ်ပုံတွေကိုသိမ်းထားပေးမယ်ဝန်ဆောင်မှုကိုလုပ်လိုက်တော့ iPhone သုံးတဲ့သူတွေတော်တော်လေးစိတ်ဝင်စားဖြစ်သွားကြရဲမလား
နောက်ဆုံး update လုပ်လိုက်တဲ့ iOS မှာအခမဲ့ဝန်ဆောင်မှုတစ်ခုအနေနဲ့ပါလာလို့ ID ဆောင်းပါးတွေမှာလည်းသုံးသက်စရာဖြစ်ခဲ့ကြရတယ်လေ ठीक अच्छा करो दी आईफोन ने मा स्टोरेज နေရာတက်တာတော့အောင်လို့ရဲသမျှဓာတ်ပုံဗီဒီယိုတွေကို iCloud Photo Library ထဲမှာတွားသိမ်းပြီးတဲ့သဘောပါကိုယ့်ရဲ့ set ထဲမှာမဟုတ်ဘဲနဲ့ online တနေရာမှာတွားသိမ်းပြီးထားမယ်ကိုလိုချင်လို့ရှင့်အချိန်မီပြန်ယူနိုင်မယ်ဆိုတာမျိုးပ
ါ iCloud Library ကိုကိုကရွေးလိုက်ပြီးဆိုတာနဲ့ကိုယ့်ရဲ့ Apple ID နဲ့ရှိသမျှ iPhone iPad ကနေပြီးတော့ရဲသမျှပုံတွေကို iCloud ထဲမှာအလိုလိုတွားသိမ်းပေးတာပါအဲ့လိုမျိုးရွေးတဲ့နေရာမှာလဲကိုယ့်ရဲ့ iPhone iPad ရဲ့ storage မှာဓာတ်ပုံတွေကြောင့်နေရာသိမ်းယူနေတာမျိုးမဖြစ်စေချင်လို့ရှိရင် optimize storage ဆိုတာကိုရွေးလို့ရတယ်။ဓာတ်ပုံတွေရဲ့ကြီးလင်းပြတ်သားမှု resolution များလို့ရှိရင် storage နေရာများများယူတာကိုအဲ့တော့ optimize storage ကိုရွေးထားလိုက်ရင် iCloud ထဲမှာသွားပြီးတော့သိမ်းပေးသမျှပုံတွေက high resolution နဲ့သိမ်းပေးပေမဲ့ကိုယ့်ရဲ့ iPhone iPad ထဲမှာကျတော့ storage ဘလောက်ကျန်တယ်လဲဆိုတဲ့အပေါ်မှာမူတည်ပြီးတော့ဓာတ်ပုံတွေရဲ့ resolution ကိုချပစ်လိုက်တယ်အရင်ရိုက်ထားတဲ့ပုံအဟောင်းတွေကဆပြီးတော့သူ့အလိုလို resolution ကိုချလိုက်တာလေ
မူလ resolution တိုင်းကြီးကြီးလေးလေးပြပြသာသာပုံတွေပြန်လို့ခြင်းတော့ iCloud မှာချိန်မီသွားပြန်ပြီးတော့ download လုပ်လို့ရပါတယ်ဗျဒီ iCloud Photo Library ရဲ့ရွေချက်ကူတိုင်းကကိုယ့်ရဲ့လက်ကင်ဖုန်းတွေကွန်ပျူတာတွေထဲမှာဓာတ်ပုံတွေဗီဒီယိုတွေကြောင့် storage နေရာအများကြီးကုန်နေတာမျိုးမဖြစ်အောင်လို့ iCloud ထဲမှာသွားသိမ်းပေးထားမယ်ဆိုရယ်ရွေချက်ပါအ
ဲ့ဒီဝန်ဆောင်မှုက 5GB အထိပဲအခမဲ့ပါနောက်ဆုံး iOS ကို update လုပ်ထားသမျှသူတိုင်း setting ထဲက photo and camera ဆိုတဲ့နေရာမှာသွားပြောင်းလို့ရပါတယ်။အရင်တိုင်းပုံတွေကိုဖုန်းထဲမှာသိမ်းထားခြင်းနဲ့ဆိုရင်လည်းအဲ့ဒီမှာပဲရွေးချယ်လို့ရပါတယ်။ iCloud Photo Library ရဲ့အားသာချက်ကတော့ဒီကိုယ့်ရဲ့ Apple ID နဲ့ဆက်ထားသမျှ iPhone ကပဲဖြစ်ဖြစ် iPad ကပဲဖြစ်ဖြစ် Mac computer ကပဲဖြစ်ဖြစ်ပုံတွေကိုပြင်ချင်ရင်ပြင်ဖြတ်ချင်ဖြတ်လို့ရတယ်။ set တစ်ခုကနေလုပ်သမျှအပြောင်းအလဲကဂျန်တဲ့ set တွေအားလုံးမှာသွားပေါ်မယ်။ဓာတ်ပုံကိုဖြတ်လိုက်တဲ့ဆိုရင်လည်းအတူတူပဲဆက်တစ်ခုကနေဖြတ်လိုက်ရင်တခြားဆက်အလုံးမှလည်းပြတ်သွားမယ်ထူတာတစ်ခုကတော့အရင်ကလိုမျိုးဒီပြန်အဆရှာလို့မရအောင်လို့ပြတ်သွားတာမျိုးမဟုတ်ဘူးအဲ့ဒီဖြတ်လိုက်တဲ့ပုံကိုပြန်ပြီးတော့လိုချင်တဲ့ဆိုရင် iCloud မှာတစ်လအတွင်းသွားပြန်ယူလို့ရတယ်အဲ့ဒါ iCloud Photo Library option ကိုရွေးထားမှရမှာပ
ါဒါနဲ့မှဆုမြတ်မှုရေးတခြားအကြောင်းမဆက်ခင်မှာဒီ iCloud ထဲမှာသွားသိမ်းထားတာကတော့ဟုတ်ပါပြီအဲ့ဒီဓာတ်ပုံ file တွေကိုဘယ်လိုမျိုးပြန်သွားယူရမလဲဆိုတာကိုလည်းရှင်းပြသင့်တယ်ထင်တယ်ဗျကျွန်တော်ကိုယ်တိုင်တော့မှအစောပိုင်းတော့ကမသိလို့ဒုက္ခရောက်သေးတယ်
။ကိုသားညုံတယောက်တည်းမဟုတ်ပါဘူး။ဒီ iCloud ထဲမှာသိမ်းမလားမေးသမျှ yes လို့ဖြေထားပြီးတော့နောက်အဲ့ဒီ file တွေကိုဘယ်မှာသွားပြန်ယူရမလဲဆိုတာကျွန်တော်လည်းအဖြေရှာခဲ့ရသေးတယ်ရှင်။တကယ်တော့မခက်ခဲပါဘူး။ဒီ desktop computer ကနေပြီးတော့ icloud.com ကိုသွားပြီးတော့ကိုယ့်ရဲ့ Apple ID နဲ့ password ထည့်လိုက်တာနဲ့ကိုယ့်ရဲ့ file မျိုးစုံကိုသိမ်းထားပေးတဲ့ iCloud ထဲကိုရောက်သွားမှာပါ။ iCloud ကို Apple ကအခမဲ့ပေးသုံးတယ်ဆိုတာ 5GB အထိပဲဆိုတာကိုတော့အဓိကသတိထားသင့်တယ်ရှင်။
ဟုတ်တယ်ဗျာဒီ Apple ID တခုအတွက်ကို iCloud ထဲမှာ file တွေကို 5GB အထိပဲသိမ်းခွင့်ပေးတာပါ 5GB ကျော်ရင်တော့ storage ထောက်ဝယ်ပါဆိုပြီးတော့သတိပေးပါလိမ့်မယ်ဝယ်ရမယ်ဆိုရင်တော့ 20GB အတွက်တစ်လကို American $1 ပေးရပါလိမ့်မယ်ပတ်စံပေးပြီးတော့ storage ဝယ်မယ်ဆိုရင်တော့ 1TB အထိ iCloud storage ကိုဝယ်လို့ရပါတယ် 1TB ဆိုလို့ရှိရင်တော့တစ်လကို $20 ပေးရမှာပ
ါအခုခေတ်မှာဒီ smartphone တို့ tablet computer တို့တခြား digital ပစ္စည်းတို့ဆိုတာလူတိုင်းမှာပို့ပို့ပြီးတော့ရှိလာနေပြီအဲ့လိုမျိုးရှိတာနဲ့အမျှလဲသိမ်းစရာ digital file တွေကပို့ပြီးတော့ပုံများလာတယ်မလားအရင်ကလိုမျိုးဒီကိုယ့်ရဲ့ desktop computer တစ်ခုထဲမှာပဲ file တွေကိုသိမ်းထားတာမျိုးလည်းမဟုတ်တော့ဘူးဘလို့ပုံစံမျိုးနဲ့မဆိုသိမ်းထားတဲ့ file တွေကိုကိုယ်ဘယ်နေရာပဲရောက်ရောက်လိုချင်အချိန်မရွေးပြန်ရနိုင်ဖို့အတွက်က cloud storage တွေရှိလာတယ်လေကိုယ့်စက်ထဲက storage နေရာတက်တောင်လို့ online တနေရာမှာကိုယ့်ရဲ့ file တွေကိုသွားသိမ်းပေးထားတဲ့ဝန်ဆောင်မှုတွေပေါ့
အဲ့ဒါကြောင့် techtimes.com ရဲ့ဆောင်းပါးတစ်ခုမှာဒီ cloud storage တွေဟာအနာဂတ် storage တွေပဲလို့ရေးပါတယ်အဲ့ဆောင်မတဲ့မှာဒီလက်ရှိရနိုင်တဲ့ cloud storage တွေဖြစ်တဲ့ Amazon, Google Drive, Dropbox, Microsoft OneDrive စတဲ့ဒီ online ပေါ်မှာကိုယ့်ရဲ့ file တွေကိုသိမ်းပေးထားနိုင်တဲ့ဝန်ဆောင်မှုတွေကိုနှမ်းရှင်ပြီးတော့သုံးသပ်ပြထားရဗျ
။လစင်ကြီးဒါမှမဟုတ်ရင်လည်းနှစ်စင်ကြီးပေးပြီးတော့ cloud storage တွေဝယ်လို့ရတဲ့အထက်မှာတခြားဟာတွေက Apple ရဲ့ iCloud ထက်ကိုဈေးပိုပြီးတော့တက်တာကြပါရတဲ့။ဥမာဒီ Amazon ဆိုရင် 5GB အတွက်တစ်နှစ်လုံးကို12ဒေါ်လာပေးရမယ်။ဒါပေမဲ့ဓာတ်ပုံ file ဆိုလို့ရှိရင်အကန့်အသတ်မရှိသိမ်းထားနိုင်တယ်။ဓာတ်ပုံ file တမျိုးတည်းမဟုတ်ဘဲနဲ့ buffer ပဲဖြစ်ဖြစ်ဒီ unlimited သိမ်းထားမယ်ဆိုရင်လည်းတစ်နှစ်ကိုဒေါ်လာ60ပဲပေးရမှာပါ။ Google ကုမ္ပဏီရဲ့ Google Drive ဆိုလို့ရှိရင်လည်း 1TB ကိုတစ်နှစ်စာဒေါ်လာ120ကျမယ်။ဒါကဒီ Microsoft ရဲ့ဝန်ဆောင်မှု OneDrive ဆိုလို့ရှိရင်တစ်နှစ်စာ terabyte အတွက်က84ဒေါ်လာပဲကျပါတယ်။နောက်ဒီ Dropbox Cloud Storage 3ကား က 1TB ကိုတစ်နှစ်အတွက်144ဒေါ်လာပေးရမယ်ရှင်။
အဲ့ဒီအားလုံးထဲမှာတော့ဈေးကြီးဆုံးက iCloud ပဲဗျ 1TB ရဖို့အတွက်တစ်နှစ်လုံးစာကDollar 140ကျမယ်တဲ့အခုလိုမျိုးကိုယ့်ရဲ့ digital file တွေကိုပတ်စံပေးပြီးတော့ online cloud storage တွေထဲမှာသိမ်းထားလို့တရားရဂိုင်းလုံးလုံးုံစိတ်ချရတယ်လို့မှတ်လို့မရတာကတော့အဲ့ဒီဝန်ဆောင်မှုတွေရဲ့အားနည်းချက်ပဲဗျမိနစ်တုန်းကဒီ iCloud ထဲမှာဓာတ်ပုံတွေသိမ်းထားကြတဲ့ Hollywood Namajiri, Double Nipoja, Gomiro, the Apple Gomni, Wiban Kangia, the Mola Masimia.
Mamma, the Longjoin, Patelua, Apple Gomni, the Kuremam Hobau. Online stories, Winsam Hoop, Bathemia, Gomini, Alo, Akukema, Longjoin, and Yamakemau. Throne in Negaro, Tanai Zone, the online Moma, Tainta Bede, Koye Falbrigo, Longjo Mushiang, Josa Mabawe, Damele, the Taintare Kayaganshin, Pagale, Tritabo, Lubare. Uma Koye account ye password we hold, Lulu Polo Yare password new Mapian Ludritadine. Now Koye account there, Wimbo Dread, Nesin Tuare, two steps authentication Mugo, Lotadine, Lu, IT Lonjo Yipinashin, we got a champ to Tajavarish.
Masum Yamon season didn't set the blogari, Biodamia season go, Nasin Gara, Piparation, D season goro, a Kulu, Danina, Nyane, Sane Nyari, Ma Nasin, Naimare. အခုဆက်ပြီးတော့မရေးတနာကျော်စီစဉ်တင်ဆက်တဲ့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရအောင်ပါကဘာတလွှာကထူးခြားတဲ့သတင်းလေးတွေကိုစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ်ရှင်
မင်္ဂလာပါရှင်အားလုံးဆေးလက်ပြောရှင်ပေါ့ပါကြပါစေဒီတစ်ပတ်တက်တက်ရောင်သတင်းလွှာမှာတော့ပြီးခဲ့တဲ့စနေကပဲဗြိတိသျှတော်ဝင်မင်းသမီးလေးတပါးဖွားမြင်သွားပါတယ် American ကမေဝေဒါနဲ့ဖိလစ်ပိုင်ကပါကီယောင်တို့ရဲ့လက်ဝဲဝဲမှာတော့မေဝေဒါကသူ့ရဲ့စံချိန်ကိုသူချိုးသွားတာပါဒီလိုမျိုးကဘာတလွားကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာရှင်တွေရဲ့သတင်းထုတ်ထွက်တာတွေကိုပြောပြပေးသွားပါမယ်ဗြိတိန်နိုင်ငံမှာဒုတိယမြောက်အရှိမင်းသားဝီလျံနဲ့ဇနီးဖြစ်သူကက်သရင်းမဲလ်ဒတန်ကနေပြီးတော့စနေနေ့မှာပဲသမီးလေးတစ်ပါးဖွားမြင်သွားတာပါကိန်းဘရစ်မြို့သားကတော့ကက်သရင်းကနေပြီးတော့ဒီ British စတုထမြောင်အင်ရှိဇံဖြစ်မဲ့တမီလေးကို10ပေါင်3အောင်စားနဲ့ဖွားမြင်ခဲ့တယ်လို့ကန်စင်တန်နန်တော်ကနေသတင်းထုတ်ပြန်ခဲ့ပါတယ်။ Cleo Megan မှာကျမ်းမာကြတယ်လို့ကြေညာချက်ထမဖော်ပြထားတာပါ။မင်းသား William နဲ့ Catherine တို့ရဲ့ပထမဦးဆုံးသားလေးမင်းသား George ကိုဖွားမြင်ခဲ့တဲ့ London မြို့တော်က St Mary's ဆေးရုံရဲ့ Lindo ဆောင်းပါပဲဒုတိယတမီတော်လေးကိုဖွားမြင်ခဲ့တာပါ။ဒေသဆန်တော်ချိန်မနေ့6နာရီမှာမင်းသား William နဲ့အတူ Catherine ဟာလင်းတို့ဆောင်ကိုရောက်လာခဲ့ပြီးတော့မနေ့8နာရီ34မိနစ်မှာဖွားမြင်ခဲ့တယ်လို့နန်းတော်ကဆိုပါတယ်။ဘီမာကြီး Elizabeth နဲ့ကျင်ရတော် Edinburgh မြို့သားကြီးဝေလမင်းသား Charles နဲ့ဇနီးတဲ့ Cornwall မြို့သားကတော့မင်းသား Harry ကိုအားလုံးမင်္ဂလာသတင်းအတွက်ဝမ်းမြောက်ခဲ့ကြတယ်လို့ Kensington နန်းတော်ကအကြေညာချက်ထုတ်သွားခဲ့ပါတယ်။ဗြိတိန်နိုင်ငံဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကလည်းကိန်းဘရစ်မြို့သားနဲ့မြို့သားကတော်ကနေမင်းသမီးလေးဖွားမြင်တဲ့အတွက်သူတို့အစားအမတန်ဝမ်းသာပါတယ်လို့အဲ့ဒီနေ့မှာပဲ Twitter လူမှုကွန်ရက်ပေါ်မှာဖော်ပြခဲ့ပါတယ်။အင်းရှင်မင်းသား Charles, မင်းသား William, မင်းသား George အခုပြင်တော့အခုဖွားမြင်တဲ့မင်းသမီးလေးကဗြိတိန်တော်ဝင်မျိုးဆက်ရဲ့အစိုးထမြောက်အင်းရှင်ဇန်ဖြစ်ပါတယ်။ Catherine Middleton မွေးဖွားရမတိုင်ခင်ကတည်းကနိုင်ငံတကာကသတင်းတောက်တွေနဲ့တော်ဝင်မိသားစုကိုချစ်ခင်တဲ့သူတွေ Saint Mary ဆေးရုံရှိမှာကြိုတင်ပြီးတော့စောင့်နေခဲ့ကြတာပါ။စနေနေ့မှာသမီးတော်လေးဖွားမြင်ပြီးတော့တနင်္ဂနွေနေ့မှာတော့ဗြိတိန်တော်ဝင်မိသားစုတွေကိုရောက်လာတဲ့အခုသမီးတော်လေးကိုစွန့်မွန်တောင်းပေးသူတချို့ Kensington နန်းတော်ရှိမှာလာရောက်ပြီးတော့ဆုဝေးခဲ့ကြပါတယ်။မင်းသား William နဲ့ကျင်ရတော်ကိတ်တို့နေထိုင်တဲ့နန်းတော်အဝင်ကိတ်မှာဖမ်းရောင်ဘောလုံးလေးတစ်လုံးကိုချိတ်ဆွဲခဲ့ကြပါတယ်။ဘွားတော်ကလူတွေအရန်ကိုစိတ်ဝင်စားခဲ့ရတဲ့လက်ဝဲပွဲဖြစ်တဲ့ Floyd Mayweather နဲ့ Manny Pacquiao တို့လက်ဝဲချန်ပီယံလူပွဲကိုစနေနေ့ညပိုင်း Las Vegas မြို့မှာကျင်းပခဲ့တော့Floyd Mayweather Jr. ကတခါမှရှုံးပွဲနဲ့မကြုံဘူးသေးတဲ့သူ့ရဲ့စံချိန်ကိုထိန်းထားနိုင်ခဲ့ပြီးတော့ဖိလစ်ပိုင်က Manny Pacquiao ကိုအနိုင်ရသွားပါတယ်။ Las Vegas မြို့ MGM Grand Garden Arena မှာစနေနေ့မေလ2ရက်နေ့ကကျင်းပသွားတဲ့လက်ဝဲပွဲမှာ American နိုင်ငံသားအသက်38နှစ်အရွယ် Floyd Mayweather ကပွဲဆောင်ကလေးကအခြေအနေကောင်းနေခဲ့ပြီးတော့ဖိလစ်ပိုင်နယ်ပယ် Manny Pacquiao ရဲ့ပြင်းထန်တဲ့လက်သီးတွေကိုခံနိုင်ခဲ့လို့သူကစားတဲ့48ပွဲမှာတပွဲမှရှုံးနိမ့်မှုမရှိဘဲနဲ့စံချိန်သစ်တင်နိုင်ခဲ့တာပါ။လက်ရှိအနေအထားမှာအကောင်းဆုံးလက်ဝဲသမားနှစ်ဦးကြားထိုးသက်တဲ့ပွဲကိုကြီးကွင်ရဖို့အတွက်9နှစ်တောင်စောင့်စားနေခဲ့ကြတဲ့ပရိသတ်တွေကတော့ဒီပွဲဟာရာစုနှစ်တစ်ခုအတွင်းမှာအကောင်းဆုံးထိုးသက်တဲ့ပွဲဖြစ်တယ်လို့နာမည်ပေးခဲ့ကြပါတယ်။မေဝဲသားဟာမတူညီတဲ့ဝိတ်တန်9မျိုးအတွက်ကမ္ဘာချန်ပီယံဆုတွေရရှိထားသူပါ။ပက်ကီယောင်းကလည်းမတူညီတဲ့ဝိတ်တန်6မျိုးအတွက်ကမ္ဘာချန်ပီယံဆုတွေရထားပြီးတော့
စနေနေ့ကလက်ဝဲပွဲမှာမေဝဲသားကအနိုင်ရခဲ့လို့အကောင်းဆုံးလက်ဝဲသမားဖြစ်နေမှတ်တမ်းတင်ခံရပါတယ်။အခါစားစိတ်ဝင်စားကြတဲ့သူတွေရောစိတ်မဝင်စားကြတဲ့သူတွေပါဒီပွဲကိုအာရုံစိုက်ခဲ့ကြပြီးတော့ဒီလက်ဝဲပွဲကနေစုစုပေါင်းဒေါ်လာ10,000,000လောက်ဝင်ငွေရမယ်လို့ကြိုတင်ခန့်မှန်းထားနိုင်ခဲ့ပြီးတော့ဒါဟာလက်ဝဲပွဲတစ်ခုအတွက်စီးပွားရေးအရအကျိုးအမြတ်အများဆုံးဖြစ်ပါတယ်။ဒီ
ဖိလစ်ပိုင်မှာနိုင်ငံကုန်ဆောင်ဖြစ်တဲ့သဘောထားကြတဲ့ဘက်ကျောင်းရဲ့လက်ဝဲဝဲကိုလူငန်းကော်မတီယူနိုက်တက်ဒစ်ရဲ့အတွက်သူတို့နှစ်ယောက်ပေါင်းဒေါ်လာ10,000ဝင်ငွေရခဲ့ပါတယ်။ဘက်ကျောင်းကိုအားပေးတဲ့အနေနဲ့ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်ကကိမ်မုတ်ဆိုင်တစ်ခုကတော့သူ့ရဲ့အရွယ်အစားအဆင့်တူပုံတူကိမ်မုတ်ကြီးတစ်ခုဖုတ်ထားခဲ့တာပါ။ ဖိလစ်ပိုင်မှာနိုင်ငံကုန်ဆောင်ဖြစ်တဲ့သဘောထားကြတဲ့ဘက်ကျောင်းရဲ့လက်ဝဲဝဲကိုလူငန်းကော်မတီယူနိုက်တက်ဒစ်ရဲ့အတွက်သူတို့နှစ်ယောက်ပေါင်းဒေါ်လာ10,000ဝင်ငွေရခဲ့ပါတယ်။ဘက်ကျောင်းကိုအားပေးတဲ့အနေနဲ့ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်ကကိမ်မုတ်ဆိုင်တစ်ခုကတော့သူ့ရဲ့အရွယ်အစားအဆင့်တူပုံတူကိမ်မုတ်ကြီးတစ်ခုဖုတ်ထားခဲ့တာပါ။
Avengers Age of Ultron ရုပ်ရှင်ကားကတော့မေလ1ရက်နေ့တောက်ကြနေကစပြီးတော့တင်းငင်းကလေးနေမေလ3ရက်နေ့အထိအမေရိကန်ရုပ်ရှင်ရုံတွေကိုလက်ဝတ်ကြီးအုပ်ထားနိုင်ခဲ့ပါတယ်။ဒါမဲ့လေဒီရုံးပေးရဲ့အတွင်ဝင်ငွေအများဆုံးရှာနိုင်တဲ့ဆန်ချိန်တော့မချိုးခဲ့ပါဘူး။ရောဘတ်ဒေါနီဂျူနီယာ၊ခရစ်အီဗန်ဇ်၊ခရစ်ဟန်စဝတ်နဲ့စကားလက်ဂျိုဟန်ဆန်တို့အပါအဝင်တကယ့်ကိုနာမည်ကြီးသရုပ် ဒေါ်လာ200ခန့်တန်ရရှိခဲ့လို့ New America တိုင်းမှာရုံတင်တင်ခြင်းဝင်ငွေအများဆုံးရရှိတဲ့ဇက်ကားဖြစ်တဲ့ထင်ထားနိုင်ပါတယ်အခုရုပ်ရှင်ကိုလည်ဝေဖန်ရေးသမားတော်တော်များများကအချီးကျူးကြပါတယ်ဝေါ်စထရီးတ်ဂျာနယ်သတင်းဆောင်ကဆိုရင်ဒီရုပ်ရှင်ဟာတိတ်ကိုအနုပညာလက်ရာမြောက်တဲ့ဇက်ကားပါလို့ရေးထားတာပါ အရင်သတင်းဘက်ကဇက်ကားတွေကိုပြန်ကြည့်မယ်ဆိုရင်တော့အေ့ချ်အော့ဖ်အက်ဒလင်းကဒေါ်လာ6.3တန်နဲ့ဒုတိယ Furious 7 ဇက်ကားကဒေါ်လာ6.3တန်နဲ့တတိယ Mall Cops ဇက်ကားကဒေါ်လာ5.4တန်နဲ့ဝင်ငွေစထုပ်ထ Cartoon က Home ကတော့ဒေါ်လာ3.3တန်နဲ့ နံပါတ် 5 နေရာမှာရှိရလို့ variety.com အနုပညာသတင်း website ကပြောပါတယ်ရှင် ဒီသတင်းတော်ကိုရေနွားအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်ခြင်းနဲ့ဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနက်တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA
အပတ်စဉ်တနင်္လာညတိုင်းဆောင်မျိုးနားဆင်နိုင်ပါတယ်အခုကြာနေသေးတဲ့အပတ်စဉ်ဆောင်မတစ်ပုဒ်တင်ပြပေးခြင်းပါတယ်သူယုံကြည်ရာအစီအစဉ်ဖြစ်ပါတယ်ရှင်ဒီသတင်းပတ်အတွက်သူယုံကြည်ရာအစီအစဉ်မှာတော့မန္တလေးမြို့ကစာရေးဆရာစုငှက်ကဘာကိုယုံကြည်တယ်လဲဆိုတာပြောပြပေးမှာပါရှင်မမိုးဖြူစီစဉ်တင်ဆက်ပေးထားပါတယ်
ကျွန်တော်ယုံကြည်တာကတော့တဦးနဲ့တဦးကြာမှာပွင့်လင်းမြင်သာမှုရိုးသားမှုဆိုတာကိုယုံကြည်ပါတယ်ဒီပွင့်လင်းမြင်သာမှုဟာဒါကမိသားစုအတွင်းမှာဒီသတိမောင်းနှံအတွင်းမှာဒါကအပေါင်းအသင်းအတွင်းမှာလုပ်ခေါ်ကောင်းကင်ပဲ့အတွင်းမှာဒါဟာအခြေခံကြပါတယ် ဝင်လင်းမြင်သာမှုဟာအဲ့ဒါမိသားစုပေးစာအပေါင်းအသင်းကိစ္စဒီဝါယူကိစ္စမှာကနိုင်ငံတကာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရေးမှလည်းဝင်လင်းမြင်သာမှုကြိုးစားမှုကအင်မတန်အဓိကကြပါတယ်အဲ့ဒီဝင်လင်းမြင်သာရိုးသားမယ်ဆိုရင်လည်းကျွန်တော်တို့ဟာဟာနိုင်ငံရေးဟာအတိုက်ခံတွေနိုင်ငံရေးအဖွဲ့အစည်းတွေလူမျိုးစုတွေတော့တိုင်းရင်းသားတွေအားရကြမှာကျွန်တော်တို့တွေဟာတဦးနဲ့တူတည်နာလေသွားပါဘူးအဲ့တ
ညမှာကျွန်တော်တို့လောက်ဆောင်နိုင်တော့ဒုတက်မှုအားကြောင့်ပေါ့ကွာကျွန်တော်တို့လောက်ဆောင်နိုင်နေတဲ့တုံးနေမှာပါအဲ့တော့ဟလာဟ အဲကျွန်တော်ပြောလို့မိသားစုအခြေခံမှဒီအသင်းအဖွဲ့အလဲဟုတ်လားတိုင်းပြည်ရဲ့ကွန်ပျူတာတက်မှုအတွက်ဝင်လင်းမြင်တာမှုယူတာမှုဟာအဓိကကြပါတယ်ကျွန်တော်တို့ဝင်လင်းမြင်တာမှုယူတာမှုမရှိဘူးဆိုရင်ကျွန်တော်တို့မှာပြည်ရည်ဖြစ်သွားနိုင်ပါတယ်เนาะခုနပြည်ရည်ဖြစ်သွားနိုင်ပြီပြည်ရည်တောင်းမှုတခုနဲ့တခုကြားမှာအထင်မြင်လွဲမှုကြီးဖြစ်နိုင်ပါတယ်အထင်မြင်လွဲမှာရင်းမြုပ်ဖို့အမှန်တကယ
ချမှတ်ထားတဲ့နိုင်ငံရေးစုစည်းကိုလည်းတောက်ခံပါဒီလိုဆိုတိုင်းပြည်ဟာဒီနဲ့လာလာလည်းမခလာကလေးကကျွန်တော်တို့ညှိနှိုင်းနေတဲ့လူ့အရေးဒီမိုကရေစီရေးဆိုတဲ့ကဏ္ဍဒီကဏ္ဍဟာကျွန်တော်ရောက်နေပါပြီဒီနေ့တိုင်းပြည်တိုးတက်ဖို့ဆိုရင်ကျွန်တော်တို့တွေးနဲ့ရင်းပြီးတော့ချွေးနဲ့ရင်းပြီးတော့အသက်ပေါင်းများစွာစရေပြီးတော့နော်ရူယော်လင်းတဲ့ဒီမိုကရေစီဆိုတဲ့နိုင်ငံတော်တစ်ပြီးဆောက်ဖို့အားလုံးဟာသဘောတူညီမျှတယ်ဆိုရင်ဖြင့်အဖွဲ့အစည်းတွေပါတီတွေအစည်းအဝေးတိုင်းလာလူမျိုးတွေအစည်းအဝေးအားလုံးဟာကျွန်တော်တို့တွေဟာဝင်လင်းသားစွာယူသားမှုရှိဖို့လိုအပ်နေပါတယ်ဝင်လင်းတဲ့သားယူသားမှုရှိမှကျွန်တော်တို့တွေအားလုံးညီညွတ်ကြပါပါညီညွတ်မှငြိမ်းချမ်းပါပါငြိမ်းချမ်းမှကျွန်တော်တို့လိုချင်တော့ဒီမိုကရေစီနိုင်ငံတစ်ဆိုတာကိုတက်ပြီးလက်ပြီးထူထောင်နိုင်မှာပါဒါဟာကျွန်တော်ရဲ့ယုံကြည်ချက်ဖြစ်ပါတာ
။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။အီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်အားစီစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်တနင်္လာနေ့ညအတွက်အပတ်စဉ်ဆောင်းပါးတွေကတော့ဒီလောက်ပါပဲ VOA American အသံမြန်မာပိုင်းရဲ့တနင်္လာညပိုင်းအစီအစဉ်တွေကိုည9:00နာရီကနေ 10:00 နာရီထိလိုင်းဒိုမီတာ24 25 32နဲ့လိုင်းလက်မီတာ190တို့ကနေနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။မနေ့ပြန်ထုတ်လွှင့်မဲ့မနေ့ပိုင်းအစီအစဉ်တွေကိုတော့မနေ့6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ32 40 48 49နဲ့လိုင်းလက်မီတာ190တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်။ခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမအေးတန်နာကျော်ကတလှည့်ကြီးညာပေးပါမယ်ရှင
်။အာဖရိကတိုက်ကိုအမေရိကန်ပြည်အောင်စုကတန်ပေါင်းများစွာအကူအညီထပ်ပေးမယ်လို့ကင်ညာနိုင်ငံနိုင်ရိုဘီမြို့တော်ကသတင်းစာရှင်းလင်းပွဲမှာအမေရိကန်နိုင်ငံသား၏ဝန်ကြီးဂျွန်ကယ်ရီကကြေညာလိုက်ပါတယ်။ကင်ညာနေတိုင်းမှာကင်ညာနိုင်ငံမှာနေထိုင်နေကြတဲ့ဒုက္ခသည်6သိန်းအတွက် UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးကိုဒေါ်လာ45သန်းကူညီငွေထပ်ပြီးတော့ပေးမယ်လို့မစ္စတာကယ်ရီကပြောသွားတာပါဒုက္ခသည်တွေကိုလက်ခံပေးထားတဲ့ကင်ညာအစိုးရကိုလည်းမစ္စတာကယ်ရီကချီးကျူးပြောဆိုသွားပါတယ်အစောပိုင်းကတော့ဒီမျိုးတော်ကိုရောက်ရှိနေတဲ့မစ္စတာကယ်ရီက1998ခုနှစ်မှာဖြစ်ပွားခဲ့တဲ့အမေရိကန်တန်ယုံဘုံပေါက်ကွဲမှုနဲ့အခုတလောဇက်တိုက်ဖြစ်နေတဲ့တိုက်ခိုက်မှုတွေမှာထိခိုက်သေးချေခဲ့ရတဲ့သူတွေအတွက်လွမ်းသူပန်းကိုချသွားပြီးတော့အကြမ်းဖက်မှုတိုက်ဖျက်ရေးမှာအမေရိကန်ဟာဆက်လက်ပြီးတော့ထောက်ခံသွားမယ်လို့ဒီကနေ့မှာပဲကတိပြုသွားခဲ့ပါတယ်။အမေရိကန်ပြည်အောင်စု Texas ပြည်နယ်မှာတမန်တော်မိုဟာမက်နဲ့ပတ်သက်ပြီးတော့ရေးဆွဲတဲ့ကာတွန်းပြိုင်ပွဲကျင်းပရနေရာအပြင်ဘက်မှာတင်းငရီနေနှောင်းပိုင်းကရဲတို့ရဲ့အဆိုးကြောင်းလုံးကြုံရေးကိုတနက်နေ့စတင်ပစ်ခတ်တယ်လို့ဆွဆွဲခံရပြီးတော့ရဲကပစ်တက်လိုက်တဲ့အမျိုးသားနှစ်ဦးရဲ့နေအိမ်တိုက်ခတ်တွေကိုအမေရိကန်အာဏာပိုင်တွေဝင်ရောက်ရှာဖွေနေကြပါတယ်။နီပေါ်နိုင်ငံမှာပြင်းထန်တဲ့ငရင်ကြီးလှုပ်ခဲ့ပြီးသဘင်တင်းတစ်ပတ်ကျော်ကြာပြီးတဲ့အချိန်မှာတော့အသက်တရားတစ်နှစ်အရွယ်အဖိုးအိုတယောက်ပါဝင်နောက်ထပ်လူ၄ယောက်ကိုအပြည့်အစည်းပုံနေတဲ့ကနေကယ်ဆယ်ရေးလှုပ်သားတွေပြန်ပြီးတော့ကယ်တင်နိုင်ခဲ့ပါတယ်။အမေရိကန်လေရင်တင်သင်းမော်တွေကူညီကယ်ဆယ်ရေးပစ္စည်းကိရိယာကြီးတွေနဲ့လေကြောင်းထိန်းချုပ်ရေးအရာရှိတွေလည်းနီပေါ်နိုင်ငံကိုရောက်ရှိလာကြပါတယ်ရှင်။
တနင်္လာနေ့ညပိုင်းအတွက်သတင်းချင်းချုပ်ကိုမအေးတန်နာကျော်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကဒေါက်ခင်မျိုးသက်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Nesim Lou ဖြစ်ပါတယ်ရှင်။ကျမစုမုံကအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။မြန်မာပြည်သူပြည်သားအလုံးရှင်လန်းချမ်းမြေ့ကြပါစေလို့ VOA မြန်မာပိုင်းကစုမုံကောင်းတောင်းပေးလိုက်ပါတယ်ရှင်။
This program has come to you from the Voice of America, Washington.